Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇန်နဝါရီလ17ရက်ဗုဒ္ဓနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်မကတော့စုမြတ်မွန်ပါရှင်အမေရိကန်ဆိုရတဲ့ပါရှေ့နေချုပ်အဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့အလဘာမာပြည်နယ်အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်တဲ့မတင်အင်္ဂါနေ့တုန်းကလွှတ်တော်မှာကြားနာစစ်ဆေးခဲ့ပါတယ်။သမ္မတဘရက်အိုဘားမားကတော့သမ္မတအဖြစ်နောက်ဆုံးမိန့်ခွန်းကိုရှီကာဂိုမြို့မှာနိုင်ပိုင်းအတွင်းမှာပဲပြောကြားတော်မှာဖြစ်ပါတယ်။အဲ့လိုထိတ်တန့်သတင်းတွေကိုမနက်နာချမ်းနဲ့အကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ I came here because of the importance of your country. You live at the crossroads of East and South Asia.You border the most populated nation.
American ပြည်ထောင်စုသမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်တုန်းကပြောသွားတဲ့မိန့်ခွန်းထဲကအကောင်းဆုံးချက်ဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒီအကြောင်းနဲ့အတူကုလလူခွင့်ရထူးကိုစလေရဲ့ကချင်ပြည်နယ်ခီးစဉ်နောက်ဆုံးအခြေအနေနဲ့ကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေနေရာတစ်ကိုဘာကြောင့်ပြောင်းရွှေ့ရတယ်လဲဆိုတာအပြင်ထိုင်းနိုင်ငံကလူကုန်ကူးခံရတဲ့မြန်မာလူငယ်တွေအကြောင်းကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့မနက်နာချမ်းတို့ကြီးညာပေးပါမယ်ရှင်။
American သမ္မတဖြစ်လာတော့မဲ့ Donald Trump ကရှေ့နေချုပ်အဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့ Alabama ပြည်နယ်ထက်လွတ်တော်အမတ် Jeff Sessions ကိုခန့်အပ်တဲ့မတင်အင်္ဂါနေ့တုန်းကလွှတ်တော်မှာစစ်ဆေးကြားနာခဲ့ပါတယ်။လူမဲရီအပေါ်ထားတဲ့သူ့ရဲ့သဘောထားနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးပမ်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမိုကရက်လွှတ်တော်အမတ်တွေရဲ့ခက်ခဲတဲ့မေးခွန်းတွေကို Mr. Sessions ရင်ဆိုင်ခဲ့ရပါတယ်။အသားအရကွဲပြားမှုနဲ့ပတ်သက်လို့မဆမနာပြောကြားခဲ့ချက်ကြောင့်လူငယ်တဲ့အနှစ်30တုန်းကသူ့ကိုပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်မဲ့ကိစ္စကိုအထက်လွှတ်တော်ကပယ်ချခဲ့ပူပါတယ်။အဲဒီတုန်းကသူ့အပေါ်ထိခိုက်စေလိုတဲ့မှားယွင်းစစ်ဆွဲချက်တွေသာဖြစ်တယ်လို့အင်္ဂါနေ့ကြားနာပွဲမှာ Mr. Sessions ကပြောခဲ့ပါတယ်။အမေရိကန်မှာလူမဲတွေမဲပေးခွင့်မရခဲ့တဲ့ခြေကွဲနာကြီးပွဲတမိုင်းရှိခဲ့တာကိုသူနားလည်ပါတယ်လို့လည်းကြားနာပွဲမှာပြောခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုကျင့်သုံးဖို့တုံ့ဆိုင်ခြင်းမရှိခွဲခြားမှုမရှိပြက်ပြက်တတဥဆောင်ဆောင်ရွက်သွားမှာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေရဲ့ဂုဏ်သိက္ခာကိုထိမ့်သိမ်းသွားမယ်လို့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာ Mr. Sessions ကထွက်ဆိုသွားခဲ့ပါတယ်။ Donald Trump ရွေးချယ်ထားတဲ့အစိုးရအဖွဲ့ဝင်တွေထဲမှာဒီအထက်လွှတ်တော်အမတ် Jeff Sessions ကပထမဆုံးလွှတ်တော်မှာစစ်ဆေးကြားနာခံရသူဖြစ်ပါတယ်။တော်ဝင်ခန့်အပ်ရေးကြားနာပွဲအတွင်းသူ့ကိုကန့်ကွက်သူတချို့ကလည်းခန့်မှရဲမှအော်ဟစ်ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပြီးတော့ဒီချိန်မှာတော့ရဲတွေကဆန္ဒပြသူတွေကိုအခန်းထဲကနေအတင်းဆွဲထုတ်သွားခဲ့ရပါတယ်
။ American သမ္မတ Barack Obama ဟာ American ပြည်သူတွေကိုသမ္မတတယောက်အနေနဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းဖြစ်အနာဂတ်ကိုမျှော်မှန်းပြီးပြောကြားမှာဖြစ်တယ်လို့သမ္မတအင်ဗျူတော်ကပြောဆိုလိုက်ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမ္မတတပ်တန်း၈နှစ်အတွင်းအအောင်မြင်မြင်ဆောင်ရွက်ခဲ့တာတွေကိုပြောဆိုသွားမှာဖြစ်ပါတယ်။ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးတွေအတွက်ရုန်းကန်စ조사ဖို့မိန့်ခွန်းထဲမှာတိုက်တွန်းပြောဆိုဖို့ရည်ရထားကြောင်းလဲအင်မြူရောအကြီးတန်းအကြံပေးအရာရှိ Valerie Jarrett ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မိန့်ခွန်းကိုတော့သမ္မတအိုဘားမားကြီးပြင်းရာရှီကာဂိုမြို့က Lakefront Convention Center မှာဗုဒ္ဓဟူးနေ့အင်္ဂါနေ့ည9နာရီချိန်မှာပြောကြားမှာဖြစ်ပါတယ်။နှုတ်ဆက်မိန့်ခွန်းဟာသမ္မတတပ်တန်းအတွင်းပြည်မြ63မိနစ်လောက်ကြာတဲ့နိုင်ငံတော်အခြေပြမိန့်ခွန်းလောက်တော့ကြာမှာမဟုတ်ဘူးလို့လည်းအင်ဗျူတော်ပြောခွင့်ရဂျန်ဆာကီကပြောဆိုပါတယ်။နှုတ်ဆက်မိန့်ခွန်းရေးသားရမှာသမ္မတအိုဘားမားကိုယ်တိုင်အကြီးအကျယ်ပါဝင်ပြုစုနေပြီးမိန့်ခွန်းပြောစဉ်ပေါ်မှာမတက်ခင်အထိအချောသက်ပြင်ဆင်ကောင်းပြင်ဆင်နိုင်တယ်လို့လည်းသမ္မတရဲ့လက်ထောက်အရာရှိတွေကပြောပါတယ်။မိန့်ခွန်းပြောမဲ့ရှီကာဂိုမြို့ကိုသွားမဲ့ခီးစဉ်ဟာသမ္မတအိုဘားမားအတွက်သမ္မတတပ်တန်းအတွင်းဝါရှင်တန်မြို့တော်ပြင်ပကို Air Force 1သမ္မတလေယာဉ်နဲ့သွားရောက်မဲ့နောက်ဆုံးခီးစဉ်လည်းဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့ဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာကျင်းဆိုပြီး45ဦးမြောက်အမေရိကန်သမ္မတဖြစ်တာဝန်ယူမှာဖြစ်ပါတယ်။
November လအမေရိကသမ္မတရွေးကောက်ပွဲမှာဒီဂျာဝေနှောက်ယှက်ခဲ့တဲ့ဆိုတဲ့ကိစ္စကြောင့်ရုရှားနိုင်ငံပေါ်အရေးယူပိတ်ဆို့တံခါးမှုတွေတိုးမြှင့်သွားဖို့ပါတီတစ်ခုစလုံးကထောက်ခံတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှာအင်္ဂါနေ့တုန်းကတင်သွင်းလိုက်ပါတယ်။ပလဲစိတ်ကန်တိုက်ခိုက်ခံရခြင်းနဲ့ September 17ရက်တိုက်ခိုက်ခံခဲ့ရခြင်းတွေမှာတိုက်ခိုက်မှုကျူးလွန်သူတွေကိုအရေးယူတုံ့ပြန်ဖို့နဲ့ အမျိုးသားလုံခြုံရေးနဲ့တိုင်းပြည်အကျိုးစီးပွားကိုထိခိုက်စေမဲ့နောက်ထပ်တိုက်ခိုက်မှုတွေကိုဟန်တားဖို့အတွက်အမေရိကန်ပြည်ထောင်စုကဆောင်ရွက်ခဲ့မှုတဲ့အကြောင်းဥပဒေမူကြမ်းကိုအဓိကဦးဆောင်တင်သွင်းသူဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ဂါဒန်ကပြောဆိုခဲ့ပါတယ်။ဒီလိုလောက်ရမျိုးတွေအတွက်ဒီတိုင်းလက်ပိုက်ကြည့်နေမှာမဟုတ်ဘဲနောက်ဆက်တွဲအကျိုးဆက်တွေကြုံရမယ်ဆိုတာကိုပြက်ပြက်သားသားပြဖို့ဥပဒေကြောင်းကလည်းခွင့်ပြုထားတယ်လို့သူကဆိုပါတယ်။မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြသူတွေထဲမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သူတွေဖြစ်ကြတဲ့ဒီ Republican အထက်လွှတ်တော်အမတ် John McCain နဲ့ Lindsey Graham တို့အပြင် Republican Party သမ္မတလောင်းဖြစ်ဖို့ရှင်ပြန်ခဲ့ဘူးတဲ့အထက်လွှတ်တော်အမတ် Marco Rubio တို့လည်းပါဝင်ပါတယ်။ American နဲ့ Russia နှစ်နိုင်ငံဆက်ဆံရေးခိုင်မာအောင်သမ္မတသစ်ဖြစ်လာမဲ့ Donald Trump ကလိုလားပေမဲ့ Russia ရဲ့ရန်လိုမှုကိုတံပြန်ရေး2019အဥပဒေလိုအမည်ပေးထားတဲ့ဥပဒေချမ်းကရုရှားရဲ့လောက်ရအတွက်တုံ့ပြန်အရေးယူရမယ်ဆိုတာကိုထိတ်တန့် Republican အမတ်တွေကပြသလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ November ရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုတွေရှိခဲ့ကြောင်း American ထောက်လှမ်းရေးအတိုင်းအဝိုင်းကဒီထိတ်တန့်လျှို့ဝှက်အစင်မဟုတ်တဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီး၄ရက်ကြာမှာပဲအခုလိုမျိုးပြစ်ဒဏ်ခတ်မဲ့အစီအစဉ်စတင်လိုက်တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအင်ကာနေကဖြစ်ခဲ့တဲ့အသေးခံဘုံးဖောက်ခွဲမှုနှစ်ခုအတွင်းအနည်းဆုံးလူ30ကျော်သေဆုံးပြီး80လောက်ဒဏ်ရာရရှိခဲ့ကြတယ်လို့အာဖဂန်ရာရှိတွေကပြောဆိုလိုက်ပါတယ်။လက်နက်ကင်တပုံတွေကလွှတ်တော်ယုံတွေကနေထွက်ခွာလာကြတဲ့အရာရှိတွေရဲ့ရင်တန်းကိုပိတ်မတ်ထားခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။သေဆုံးသွားသူတွေထဲမှာထိတ်တန့်လုံခြုံရေးအရာရှိတွေရဲသားတွေနဲ့လွှတ်တော်အမတ်တွေပါဝင်တယ်လို့ဆိုပါတယ်။ဒါရူလာမန်ရက်ကလွှတ်တော်ယုံတွေအနီးမှာအသေးခံဘုံးဖောက်ခွဲခဲ့ပြီးတဲ့နောက်ခဏကြာမှပဲထိခိုက်သေဆုံးမှုတွေပိုများအောင်ယူရချက်နဲ့ဘုံခွဲသူနောက်တဦးကလည်းဖောက်ခွဲရေးပစ္စည်းတွေအပြည့်တင်လာတဲ့ကားနဲ့ဖောက်ခွဲခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြခဲ့ကြတာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေနဲ့ရဲသားတွေကထိခိုက်ဒဏ်ရာရသူတွေကိုစေယုံတွေစီပို့ဆောင်ပေးခဲ့ကြပေမဲ့ပုံမှန်ညနေတိုင်းယင်ကြောပိတ်ဆို့မှုတွေကြောင့်နှောင့်နှေးမှုတွေဖြစ်ခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့ကြောင့်တာလီဘန်သဘုံအဖွဲ့ကချက်ချင်းပြောဆိုခဲ့ပြီးတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့လူတွေသေဆုံးဒဏ်ရာရရှိခဲ့ကြတယ်လို့ပြောဆိုခဲ့ပါတယ်။
ဒီအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဟူးနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဒီမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့ဗုဒ္ဓဟူးနေ့မှာမွန်ပြည်နယ်ကိုသွားရောက်ဖို့စီစဉ်ထားပါတယ်။မွန်ပြည်နယ်တွေကဇင်းကြိုက်အကြီးဦးစီးကိုသွားပြီးတော့ရဲဘက်စခန်းတွေကိုလေ့လာမှဖြစ်ပါတယ်။မစ်ရန်ဟီလီဟာအင်္ဂါနေ့ကတော့ဒီကချင်ဒုက္ခသည်စခန်းတွေစီကိုသွားရောက်ပါတယ်။ဝိုင်းမောင်မြို့မိုင်းလာချေးရွာကကချင်ခရိယံနှစ်ချင်းအဖွဲ့ချုပ် KBC စစ်ဆောင်စခန်းတွေနဲ့စိန့်ဂျိုးဆက်ဖရာကြီးခိုလုံစခန်းတွေစီကိုတွားရောက်လေ့လာခဲ့တာပါလူဦးရေ2000ကျော်ရှိတဲ့ KBC စစ်ဘေးဒုက္ခသည်စခန်းမှာဒီလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်အသေးရောက်လာတဲ့ဒုက္ခသည်တွေနဲ့ရောစခန်းတာဝန်ရှိသူတွေနဲ့ပါတီးခြားတွေ့ဆုံခဲ့ပါတယ်ဖခန်နဲ့လိုင်စာမျိုးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ကိစ္စကိုတွားရောက်စုံစမ်းဖို့အတွက်မစ်ဆီယန်ဟီလီကစူးစမ်းခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်အာဏာပိုင်တွေကတွားခွင့်မပြုပါဘူးဒါကြောင့်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့ကချင်ပြည်နယ်ခီးစဉ်ကိုအင်္ဂါနေ့တုန်းကအဆုံးသတ်ခဲ့ပါတယ်
။မြန်မာအစိုးရဘက်ကဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေအပဝင်နှစ်နိုင်ငံသားကိစ္စတွေကိုဒီကနေ့ဒီဇင်ဘာလ17ရက်ဗုဒ္ဓဟူးနေ့မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဒါကာမြို့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မနေ့အောက်တိုဘာလဆန်းကရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကဆလို့ပြီးခဲ့တဲ့သတင်းပတ်အထိရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြသူ6000ကျော်ကျော်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ခြေဆိုင်ကုလသမဂ္ဂယုံကသတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာထူးတန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့အချိန်ဒီကိစ္စကိုတင်ပြလာရင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းမြန်မာသမ္မတယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောဆိုခဲ့ပြီးနှစ်နိုင်ငံနယ်ဆက်လုံခြုံရေးတင်းကျပ်ထားတဲ့အခုလိုအချိန်မျိုးမှာလူ6000ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာမေးခွန်းထုတ်ခဲ့ပါတယ်မြန်မာဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ရဲ့ဒီခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာအပါအဝင်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံနိုင်ပွဲရှိပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကရေကြီးမှုကြောင့်အဓိကလမ်းမကြီးတွေနဲ့အင်ဂျင်တော်တော်များများရေလွှမ်းခံခဲ့ရပါတယ်။ ရေကြီးမှုကြောင့်25ယောက်သေဆုံးပြီးတော့2ယောက်ပျောက်ဆုံးနေတယ်လို့ပြည်ထောင်စုဌာနကသတင်းထုတ်ပြန်ပါတယ်။မိုးရွာသည်မဟုတ်ဘဲနဲ့ထိုင်းတောင်ပိုင်းမှာမိုးသီးထန်စွာရွာသွန်းနေတာတပတ်ကျော်ကြာပြီးတော့ရေကြီးမှုတွေကြောင့်ဒေသတွင်အခုနှစ်ပိုင်းအတွင်းအဆိုးဆုံးရေကြီးတဲ့ဒဏ်ကိုလည်းခံနေရပါတယ်။စီးပွားရေးလုပ်ငန်းတွေထိခိုက်နေတယ်လို့အဲ့ဒီဘက်ရောက်နေတဲ့ကမ္ဘာလက်ခီးသည်တွေလည်းခီးမဆက်နိုင်ပဲတောင်းတနေကြပါတယ်ရှင်။
ကမ္ဘာဖလားဘောလုံးဘောလူပွဲတွေမှာလက်ရှိ32သင်းကနေ48သင်းအထိတိုးချဲ့ဖို့ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့အုပ်ချုပ်ရေးကောင်စီမှအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။2026ခုနှစ်ကစပြီးကမ္ဘာဖလားဘောလူပွဲတွေမှာအသင်း3သင်းစီပါတဲ့အုပ်စု16စုမှာပထမအဆင့်ကန်ကြားမှာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့မနနာချန်းတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးအကြောင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဇွန်လ20ရက်နေ့မှာရာထူးကနေအနားယူတော့မှာဖြစ်ပါတယ်။သူတာဝန်ထမ်းဆောင်ခဲ့တဲ့၈နှစ်တာကာလအတွင်းမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အလေးပေးဆောင်ရွက်ခဲ့ပြီးအမေရိကန်သမ္မတတဦးအနေနဲ့လည်းမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်ဖြစ်သွားရောက်လည်ပါခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်သမ္မတအိုဘားမားအနေနဲ့ဘလို့အခမ်းကဏ္ဍကနေလှုပ်ဆောင်ပေးခဲ့တယ်လဲဆိုတာကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ကျွန်တော်တို့အခုအတန်လွှင့်ပြီးမကြခင်နိုင်ပိုင်းအတွင်းမှာသမ္မတဘရက်အိုဘားမားဟာတမ်းပြေကိုသူ့ရဲ့နောက်ဆုံးနှုတ်ဆက်စကားပြောကြားတော့မှာဖြစ်ပါတယ်။အမေရိကန်ဒေသဆန်တော်ကြီးည9နာရီမှာပြောကြားမယ်အဲ့ဒီမင်ကွန်းအတွင်းသူ့ကိုထောက်ခံသူတွေကိုကျေးဇူးတင်ကြောင်းအပြင်သူတာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းအမေရိကန်နိုင်ငံအတွင်းနဲ့နိုင်ငံတကာမှာအောင်မြင်မှုရရှိခဲ့တာတွေကိုမိမောင်းထိုးပြောကြားသွားဖို့ရှိပါတယ်။သူ့ရဲ့ပထမသက်တမ်းဖြစ်တဲ့2011ခုနှစ်မှာနိုင်ငံသားဝန်ကြီးဟီလာရီကလင်တန်ကိုမြန်မာနိုင်ငံကိုဆီလွတ်ပြီးမြန်မာနိုင်ငံပြုပြင်ရေးလုပ်ငန်းတွေအတွက်သမ္မတဦးသိန်းစင်အစိုးရနဲ့စတင်ထိတွေ့ဆက်ဆံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအသင်းကူးပြောင်းရေးလုပ်ငန်းတွေကိုဒီဇိုင်းမှမှစတင်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဟာအာရှပီဗိုလို့ခေါ်တဲ့အာရှတိုက်ကိုဦးစားပေးလှုပ်ဆောင်တဲ့သမ္မတဩဘားမားရဲ့နိုင်ငံသားမူဝါဒထဲမှာအောင်မြင်ဆုံးတာရကတစ်ခုဖြစ်ခဲ့တာနဲ့အညီကုလသမဂ္ဂအပါအဝင်သမ္မတဩဘားမားပြောကြားတဲ့မင်းငွန်းတွေထဲမှာမြန်မာနိုင်ငံရဲ့အောင်မြင်မှုတွေကိုမကြာခဏအထက်အတွင်းပြောကြားလေးရှိပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အမေရိကန်ပြည်ထောင်စုကကူညီလှုပ်ဆောင်ပေးခဲ့တဲ့ဆိုပေမဲ့တကယ်တကယ်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်ကတော့မြန်မာပြည်သူတွေကိုယ်တိုင်ကလှုပ်ဆောင်ခဲ့ကြတာလို့ George Town တက္ကသိုလ်ကမြန်မာရေးရာကျွမ်းကျင်သူပမောက္ခ David Steinberg ကသုံးသပ်ပါတယ
်။ I think it's a positive legacy of a legacy of going to negotiate which I think is a good thing in general.
သူရဲ့မွေးနေ့ဟာကောင်းမွန်တဲ့မွေးနေ့ဖြစ်ပါတယ်။ပြောင်းလဲမှုဖြစ်ပေါ်မှုအတွက်တွေ့ဆုံညှိနှိုင်းရတဲ့စိတ်ဓာတ်ဟာရေဘူးရအားဖြင့်ကောင်းမွန်တဲ့လှုပ်ဆောင်မှုဖြစ်ပါတယ်။တမနာဥပမဟာသူလှုပ်ပေးနိုင်စွမ်းရှိတဲ့လောက်လှုပ်ပေးခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိစ္စကိုသူဆက်လုပ်တဲ့အချိန်ကအမေရိကန်လွှတ်တော်ကသူ့ရဲ့လှုပ်ရက်ကိုသဘောမတူခဲ့ပါဘူး။လွှတ်တော်ကစိတ်ဝင်စားတာကဒေါ်အောင်ဆန်းစုကြည်တယောက်တည်းပဲဖြစ်ပါတယ်။ဒါပေမဲ့လေသူ့အနေနဲ့နောက်ပိုင်းမှာလွတ်တော်ကပါထောက်ခံလာအောင်တဖြည်းဖြည်းနဲ့ကြိုးစားလှုပ်ဆောင်နှံခဲ့ပါလေ။ဒါဟာကောင်းတဲ့လှုပ်ဆောင်မှုတစ်ရပ်ဖြစ်ပါလေ
။ဒါပေမဲ့သမရဝါမအနေနဲ့မြန်မာနိုင်ငံအတွက်ကောင်းမွန်တဲ့သမိုင်းအမွေအနှစ်တွေကိုထားခဲ့နိုင်သူဖြစ်တယ်လို့ဆိုပါလေ။2012ခုနှစ်နိုဝင်ဘာလမှာတော့ပထမဆုံးအမေရိကန်သမရတအုပ်အနေနဲ့သူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးအာရှဒေသမှာမြန်မာနိုင်ငံဟာဘလောက်အရေးပါတယ်ဆိုတာကိုရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မင်းငွန်းအတွင်းအခုလိုထည့်သွင်းပြောကြားခဲ့ပါလေ။
I came here because of the importance of your country. You live at the crossroads of East and South Asia.
မြန်မာနိုင်ငံရဲ့အရေးပါမှုတော့ကျွန်တော်အနေနဲ့ဒီနိုင်ငံကိုလာခဲ့တာဖြစ်ပါတယ်။ခင်ဗျားတို့နိုင်ငံဟာအရှေ့နဲ့တောင်အာရှဒေသကိုချိတ်ဆက်ပေးထားတဲ့လမ်းစုံမှာရှိနေပါတယ်။ဒါအပြင်မြန်မာနိုင်ငံဟာကမ္ဘာလူဦးရေအထူးထက်ဆုံးနှစ်နိုင်ငံကြားမှာတည်ရှိနေတာပါ။မြန်မာနိုင်ငံရဲ့တမိုင်းဟာနှစ်ပေါင်းထောင်ပေါင်းများစွာတည်ရှိခဲ့ပြီးကမ္ဘာဖွံ့ဖြိုးတိုးတက်မှုအလင်းမြန်ဆုံးဒေတာအတွက်အဆုံးဖြတ်ပေးနိုင်တဲ့အခြေအနေမှာရှိနေပါတယ
်။အဲဒီနောက်မှာတော့သမ္မတဩဘားမားဟာမြန်မာနိုင်ငံကိုဒုတိယအကြိမ်အဖြစ်2014ခုနှစ်နိုဝင်ဘာလမှာထပ်မံတွားရောက်ပြီးလူငယ်တွေနဲ့တိုက်ရိုက်တွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။သမ္မတဩဘားမားဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ၁၀နိုင်ငံကလူငယ်တွေကိုရွေးချယ်ပြီးဝိုင်စီလီလို့ခေါ်တဲ့လူငယ်ခေါင်းဆောင်အစီအစဉ်ကိုစတင်တည်ထောင်ပေးခဲ့ပါတယ်။အဲဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်တွေအတွက်အများကြီးအကျိုးဖြစ်ထွန်းစေတယ်လို့ဝိုင်စီလီအစီအစဉ်မှာပါဝင်သူမြန်မာလူငယ်တူဦးဖြစ်တဲ့မတ်ဇင်မာမြင့်ကပြောပါတယ
်။အဓိကအဖြစ်တော့သူကူညီပေးခဲ့ရတဲ့အများကြီးရှိပါတယ်။ဟိုစီးပွားရေးပိတ်ဆို့မှုတွေရှော့ချပေးတာမျိုးတွေအဲ့လိုမျိုးပေါ့နော်ဗတ်ပေါင်းစုံကတော့ရှိရတယ်။ဒါပေမဲ့လူငယ်တယောက်အနေနဲ့ကတော့သူ ဥကူညီပေးခဲ့တဲ့အထက်မှာဟိုလူငယ်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဟိုအဓိကသူစပြီးတော့မြန်မာနိုင်ငံပါဝင်အာရှနိုင်ငံတွေမှာစပြီးတော့ဟို initiate လုပ်ပြီးတော့ launch လုပ်ပေးခဲ့တဲ့အစီအစဉ်တွေဟာဒီမြန်မာနိုင်ငံရဲ့လူငယ်တွေအတွက်အများကြီးအကျိုးဖြစ်တယ်လို့မြင်ပါတယ်
သမ္မတဥပမဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကူညီလှုပ်ဆောင်ပေးခဲ့ရုံမကပဲအမေရိကန်အစိုးရကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်း2016ခုနှစ်စက်တင်ဘာလတုန်းကဒေါင်ဆန်းစုကြည်အမေရိကန်နိုင်ငံကိုလာရောက်လက်ပတ်တဲ့အချိန်အတွင်းမှာပဲပြန်လည်ရုပ်သိမ်းပေးခဲ့ပါတယ
် In part because of the progress that we've seen over the last several months I indicated after consulting with Dasu that
သောဆုနဲ့ကျွန်တော်တိုင်ပင်ဆွေးနွေးပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်နှစ်ပေါင်းအတန်ကြာချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့အချိန်တန်ပြီးဆိုတာကျွန်တော်ပြောခဲ့ပါတယ်။ဒါဟာစီးပွားရေးလှုပ်ဆောင်ရမှာနီးလန်းသစ်တွေနဲ့လှုပ်ဆောင်ခြင်းအဖြစ်အကျိုးရလဒ်တွေကိုမြန်မာနိုင်ငံသားတွေခံစား권ရကြဖို့ဖြစ်ပါတယ်
။အခုလိုပိတ်ဆို့မှုတွေရုတ်သိမ်းပေးတဲ့အတွက်ရောမြန်မာနိုင်ငံပေါ်ယုံကြည်မှုထားရှိတဲ့အတွက်ပါသမ္မတဥပမာကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတအင်ဗျူတော်မှာပြုလုပ်တဲ့တွေ့ဆုံပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါင်ဆန်းစုကြည်ကလည်းပြန်လည်ပြောကြားခဲ့ပါတယ
် Now I'd like to take this opportunity to thank not just the people of the United States the United States Congress and all the various non-governmental organizations and
ကျမတို့နိုင်ငံကိုကူညီခဲ့တဲ့အမေရိကန်နိုင်ငံသားတွေကိုဒါမကအမေရိကန်လွှတ်တော်တရက်လုံးအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းနဲ့ပုဂ္ဂိုလ်တွေအားလုံးဒါမကအထူးသဖြင့်သမ္မတဩဘားမားကိုကျမတို့နိုင်ငံကိုပထမဦးဆုံးအမေရိကန်သမ္မတအဖြစ်လာရောက်လဲပတ်ခဲ့တဲ့အပြင်ကျမတို့နိုင်ငံသားတွေအထူးသဖြင့်လူငယ်တွေရဲ့စွမ်းဆောင်နိုင်ရည်ကိုအတိအမှတ်ပြုပေးခဲ့တဲ့အတွက်ကျေးဇူးတင်စကားကျမပြောလိုပါတယ်
။သမ္မတဩဘားမားစတင်တည်ထောင်ခဲ့တဲ့ဝိုင်စီလီအရှေ့တောင်အာရှလူငယ်ခေါင်းဆောင်အစည်းအဝေးဟာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဆက်လက်တည်ရှိအောင်မလားဆိုတဲ့ကိစ္စကိုဝိုင်စီလီအဖွဲ့ဝင်လူငယ်တွေနဲ့ဒီအစည်းအဝေးကိုကင်တွယ်တဲ့ကောင်းဆောင်နေအကြမှာပြောဆိုဆွေးနွေးနေကြဆဲဖြစ်တယ်လို့ဝိုင်စီလီအစီအစဉ်မှာပါဝင်ခဲ့တဲ့မတ်စင်မာမြင့်ကပြောပါရခင်ဗျာ
ကုဇုံဝင်လိုက်တင်ပြခဲ့တာဖြစ်ပါရရှင်အခုတော့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီရဲ့ကချင်ပြည်နယ်ခီးစဉ်နဲ့ပတ်သက်တဲ့အမြင်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီရဲ့နရက်ကြာကချင်ပြည်နယ်ခီးစဉ်အတွင်းလိုင်းစာနဲ့ဖားကန့်ဒေတာဘက်ကိုတွားရောက်ကြည့်ရှုခွင့်မပြုတဲ့အပေါ်မှာ NLD အစိုးရကိုစိတ်ပြဲမိကြောင်း HRW နိုင်ငံတကာလူခွင့်ရေးအဖွဲ့စီကပြောကြားလိုက်ပါတယ်ဆက်သွယ်မြင်းမြန်းထားတဲ့မိုက်အင်ဂျင်နီယာကအပြည့်စုံဆက်ပြီးပြောပြမှာပါရှင
်မစ္စယဟီလီဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မစတင်ခင်သူတွားရောက်လည်လာမဲ့ဒေတာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကြိုတင်အကြောင်းကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းဖားကန့်နဲ့လိုင်စာဒေတာဘက်ကလူခွေရီချိုးဖောက်မှုတွေကိုတွားရောက်စုံစမ်းမဲ့အစီအစဉ်အတွက်ပြည်ထောင်စုအစိုးရရောပြည်နယ်အစိုးရဘက်ကရောပူးပေါင်းဆောင်ရွက်မှုမရှိခဲ့ဘူးလို့မစ္စယန်ဟီလီကပြောဆိုခဲ့ပါတယ်။အခုလိုကုလသမဂ္ဂကပေးအပ်ထားတဲ့တာဝန်ရှိပုဂ္ဂိုလ်တဦးရဲ့တွားလာမဲ့အစီအစဉ်အတွက်အစိုးရဘက်ကဆောင်ရွက်မပေးနိုင်တဲ့အပေါ်မှာ HRW နေနဲ့စိတ်ပြတ်မိကြောင်းအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါရယ
် This seems to show that the army is still the actual government in Burma that it's the army that makes all the big decisions
တာဝန်ကြီးရင်မြန်မာနိုင်ငံမှာတကယ်အစိုးရဟာစစ်တပ်ဖြစ်နေပြီးအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချတာလဲသူတို့ပဲဆိုတာပြောလို့ရပါတယ်အရင်အရသားတစ်ပိုင်းအစိုးရလက်ထက်မှာလဲစစ်တပ်ကဒီအတိုင်းပဲလုပ်ခဲ့တာပါအခု NLD အရသားအစိုးရလက်ထက်မှာလဲပြောင်းလဲမလာပါဘူးကုလသမဂ္ဂအထူးကုလသမဂ္ဂတူအနေနဲ့မြန်မာနိုင်ငံတွင်သူသွားခြင်းတဲ့နေရာတွေစီသွားရောက်ကြည့်ရှုခွင့်ရှိပါတယ်။သူကိုအန္တရာယ်ဖြစ်စေမဲ့နေရာတွေကိုရန်ဟီလီကသွားမှာမဟုတ်ပါဘူး။ကချင်ပြည်နယ်မှာဆိုရင်လည်းလုံခြုံရေးအခြေအနေကိုရန်ဟီလီကနားလည်ပါတယ်။ဒါကိုမြန်မာစစ်တပ်ကနေသူသွားမဲ့နေရာတွေအတွက်လုံခြုံရေးမပေးနိုင်ဘူးဆိုတာကျွန်တော်တို့မယုံပါဘူး။စစ်တပ်ဘက်ကတခုခုကိုဖုံးကွယ်ထားစရာရှိနေတယ်လို့ပဲကျွန်တော်တို့ထင်ပါတယ်။
မြန်မာအစိုးရဘက်ကတော့နယ်မြေလုံခြုံရေးအခြေအနေအရစိတ်ချရမှုမရှိတာကြောင့်ရဟီလီကိုအဲ့ဒီဒေသတွေဘက်ကိုသွားခွင့်မပြုတာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ခီးစဉ်အတွင်းရဟီလီဟာမြစ်ကြီးနားမြို့အနီးမှာရှိတဲ့စစ်ပေးဆောင်ဒုက္ခသည်စခန်းတစ်ခုကိုမနေ့ကသွားရောက်ကြည့်ရှုခဲ့တယ်လို့ဘာသာရေးအဖွဲ့အစည်းတွေလူ့ခွင့်ရေးနဲ့ကူညီကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့လည်းတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့ကချင်ဒေသမှာပဋိပက္ခကြောင့်အမျိုးသမီးနဲ့ကလေးငယ်တွေဟာပိုးပြီးဒုက္ခရောက်နေတဲ့အပြင်အခြေခံကျန်းမာရေးဆောင်ရှားမှုမပေးနိုင်တဲ့အတွက်သူတို့ရဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းနေကြောင်းရဟီလီနဲ့တနင်္လာနေ့ကတွေ့ဆုံရမှာတင်ပြခဲ့တယ်လို့ Trigender အဖွဲ့အစည်းတာဝန်ခံနန်ပုကပြောပါရယ်
ဆိုလို့ရှိရင်ကလေးတွေရှိရာလောက်ကဆိုင်အောင် ICT ကဲမှာဆ တလက်နဲ့ပြီးကြတဲ့အတွက်ကြောင့်မလို့ကလေးတွေတောက်ဆက်တဲ့ပုံရှင်နေပြီးရှိအဲ့ဒါမှမင်းကလေးတွေကပို့ပြီးတော့ဟို trauma ဖြစ်တဲ့အကြောင်းတွေပေါ့နော်ဒီဘဝကြီးမှာလည်းမျိုးမျိုးကြီးပုံမှန်ရရှိဖို့လည်းအရင်အခက်အခဲရှိတယ်ဒီစိတ်ဒုက္ခတွေစခါမှာပို့ပို့ပြီးတော့ဒုက္ခရောက်လာတယ်ဆိုတဲ့အကြောင်းတွေကပြောတယ်မူရစီဝါပြဿနာလည်းပြောတယ်မူရစီဝါမှာမျိုးသမီးတွေဒီဒုက္ခရောက်သူတို့ကားတွေနဲ့ဒီလိုသားတွေကမူရစီဝါတုံးစဲတဲ့အကြောင်းမဟုတ်ခါရရလူကုန်ခုပြဿနာလဲကျမပြောရတဲ့ဒါကြီးပြောပါမယ်လို့
မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတ္တိကထားအကောင့်ထဲပေါ်ဆောင်ရွက်မယ်လို့ကတိပေးထားတဲ့ NLD အစိုးရဟာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးသူတို့တင်ပြထားတဲ့အဆိုကိုတုံ့ပြန်မှုမရှိသေးတဲ့အပေါ်မှာလဲကချင်အမျိုးသမီးတွေအနေနဲ့စိတ်ပြက်မိကြောင်းနန်ပူကဆိုပါတယ
်အမျိုးသမီးတွေငြိမ်းချမ်းပေါ်ဆောင်မှုမှာ30ရာခိုင်နှုန်းပါဝင်မှုအရေးကိုဒီ EAO လက်နက်ကင်တွေဘက်ကတော့လုံးဝလက်ခံပြီးတော့ကောဟို agree လုပ်တယ်ပေါ့တဘောတူတယ်ဒါမဲ့ဒီအစိုးရဘက်ကတော့အခုတတိရှင်းရှင်းလင်းလင်းပါတုံ့ပြန်ချက်မှမရသေးဘူးဆိုတဲ့အခြေအနေဖြစ်နေတာဆိုတော့အစိုးရကဘယ်လိုပဲလုံးလုံးတုံ့တုံ့များမလုပ်ဖြစ်နေတော့ကျွန်မအနေနဲ့ကမျှော်လင့်ဖို့အတွက်တိတ်သက်သက်မရှိဘူ
းမနေ့ကကချင်ပြည်နယ်ကထွက်ခွာလာတဲ့ရဟီလီဟာဒီကနေ့ဗုဒ္ဓဘုနေ့နေ့နဲ့6နာရီမှာမွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်အကျဉ်းဦးစီးဌာနကိုတရောက်လည်လာမှာဖြစ်ပါတယ်ဒါဟာလူအခွင့်ရေးအထူးကိုယ်စားလှယ်တဦးဖြစ်အကျဉ်းဦးစီးရဲဘက်စခန်းကိုပထမဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လေးဖြစ်ပါတယ်။မစ်ရဟီလီဟာဇန်နဝါရီလ23ရက်နေ့မှာရခိုင်ပြည်နယ်ဘက်ကိုရောက်ရှိမှာဖြစ်ပြီ
းမိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုဒီတစ်ဆက်ထဲမှာပဲကချင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေ200တစ်စီပြောင်းရွှေ့ရတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်။လတ်တလောဖြစ်ပွားနေတဲ့ကချင်ဒေသစစ်ပွဲကြောင့် KIO ဌာနချုပ်နာကငခုရှိပြီးသားစစ်ဘေးရှောင် IDP စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်နေရာတစ်တခုစီကိုထွက်ပြေးတန်းရှောင်နေရပြီးအရေးပေါ်အကူအညီလိုအပ်နေတယ်လို့ကချင်လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်ကချင်ပြည်နယ်က IDP စခန်းတွေကိုပြည်တွင်းနဲ့နိုင်ငံတကာအလူရှင်တွေကအကူအညီပေးခြင်းပေမဲ့အစိုးရကအခွင့်မပြုသေးတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရတယ်လို့ဆိုပါရယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင
်ပြီးခဲ့တဲ့ဒီဇင်ဘာလတည်းတကြော့ပြန်ပြင်းထန်လာတဲ့ကချင်ဒေသစစ်ပွဲတွေကြောင့်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လိုင်စာဌာနချုပ်နာကဇိုင်းအောင်နဲ့မွန်ကာဇွတ် IDP ဒုက္ခသည်စခန်းတစ်ဝိုက်ကိုအစိုးရတပ်ရဲ့လက်နက်ကြီးကြီးတွေကျခဲ့တာကြောင့်အဲ့ဒီစခန်းမှာခိုးလုံနေကြတဲ့ထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်10မိုင်လောက်ဝေးတဲ့ခေါင်ရှောင်ဒေသဘက်ကိုဇန်နဝါရီလ10ရက်နေ့ကထွက်ပြေးခဲ့ကြရပြီးလောလောဆယ်ယာယီရွက်ဖြင့်တဲတွေနဲ့နေနေကြရတယ်လို့ကချင်ငင်းငယ်အကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ်
ဒီဇိုင်းအောင်ဆိုတဲ့ဒုက္ခသည်စခန်းမှာမှဒီတံပတော်ကပြစ်လိုက်တဲ့မော်တာရီကဒီမီတာ900အတွင်းမှာကြားတဲ့အခါကျတော့သူတို့တွေအကုန်လုံးထပ်ပြီးသွားကြတာပါရှင်။2600ကျော်ရှိပါတယ်။အဲ့ဒါကတော့လိုင်စာနဲ့တော်တော်နီးပါတယ်။ခုလုံးလုံးထဲခေါင်းဆောင်ဆိုတဲ့နားမှာလမ်းပေးမှာပဲသူတို့ဒီလိုရိုးရိုးတဲတွေနဲ့ပဲအမိုးကမရှိတော်တော်လေးဒုက္ခရောက်ခဲ့ကြပါတယ်ရှင်။တိုက်ပွဲတွေကဆက်ရှိနေတော့ဖြစ်ပါတယ်။ရန်ဟီလီမိချင်းနာကိုမရောက်ခင်တည့်ရက်ကြီးတိုက်ပွဲဖြစ်ပါတယ်။
စီပေးဆောင်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေထဲမှာအထူးသဖြင့်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ဒေါက်ခွန်ကြားကပြောပါတယ
်။အခုလောလောဆယ်အစ်စ်နေရာမှာဇိုင်းအောင်ကဲမကပစ္စည်းတွေဘာမှမယူဘဲနဲ့ညချင်းချင်းထပ်ပြီးသွားတာဖြစ်တဲ့အတွက်ကြောင့်မို့လို့တာပေါ်လင်တဲတွေနဲ့ပဲနေရတာပဲဖြစ်သေးတယ်။မြေကြီးပေါ်မှာပဲအိတ်နေရတာဖြစ်ပါတယ်။အဲ့တော့လောလောဆယ်ကချင်မှာအဲ့နေရာမှာတော့အရင်အေးပါတယ်။အေးတဲ့အပြင်ကိုဟိုတစ်ဘက်ကကျတော့တခါတည်းမိုးရွာပြီးမိုးတီးပါကျွေးတဲ့အတွက်ကြောင့်မို့လို့ခုလောလောဆယ်ကဆေးဝါးတွေကအလုံးအလောက်မရှိဘူးရှင်။ဒီချားနာတာတွေရောအကုန်လုံးနာစီချောင်းဆိုးကအစားပါ။တော်တော်ဒုက္ခရောက်တာပေါ့။ဒီ3ဒီဂရီနောက်၄ပါးဖြစ်နေတဲ့အထက်မှာမိုးပြန်ရွာတဲ့အခါကျတော့ဒီကလေးတိတ်လေးတွေပေါ့ပြီးလို့ရှင်တော့ဒီအသက်ကြီးရွယ်အိုတွေသူတို့အတွက်ကပို့ပြီးစိုးရိမ်ရတာပါရှင
်။ IDB ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအဖွဲ့တွေကအရင်တုန်းကအကူအညီပေးခဲ့ပေမဲ့လုံညုံရေးအကြောင်းပြချက်နဲ့နောက်ပိုင်းမှာအကူအညီပေးရေးလမ်းကြောင်းကိုတားမြစ်ထားတာကြောင့်ဒါကိုအစိုးရကပြန်ဖွင့်ပေးဖို့လိုတယ်လို့ဒေါခွင်ကြာကပြောပါတယ်
။လောလောဆယ်မြန်မာနိုင်ငံအစိုးရအနေနဲ့ဒီဒုက္ခသည်စခန်းတွေကိုဒီထောက်ပံ့ရေးပေးဖို့အတွက်အစိုးရကရောပြီးလို့ရှိရင်တော့တခြားအလူရှင်တွေကိုပါခွင့်ပြုပြီးတော့မှတောင်းဆိုပေးဖို့အတွက်အင်တာမတ်လိုအပ်နေတာဖြစ်ပါတယ်။လောလောဆယ်ပြဿနာကကိုယ်လည်းမပေးဘူး၊သူများသွားပေးမဲ့ဟာကိုလည်းတားဆီးနေတယ်လို့ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဒုက္ခတွေတွေအတွက်နှစ်ထပ်ကွန်ပြဿနာဖြစ်ပါတယ်။အဓိကတာဝန်ရှိလို့ဟာကျမတို့မြန်မာနိုင်ငံအစိုးရဖြစ်ပါတယ်ရှင
့်မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကလည်းလောလောဆယ်မြန်မာနိုင်ငံကိုရောက်နေတာကြောင့်ကချင်စစ်ပေးဆောင်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရည်လမ်းကြောင်းဖွင့်ပေးဖို့အတွက်က လန်သမဂ္ဂကမြန်မာအစိုးရကိုတိုင်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံသားကချင်လူမျိုးများအဖွဲ့ရဲ့အတွင်းမှဂျွန်လာဆန်းကပြောပါတယ
်ကချင်စပြဒုက္ခတွေတွေပေါ့နော်ဒုက္ခတွေဒီစာနာရေးခပ်ချတော့မှုဒီလူခွင့်ရချိုးဖို့မှုတွေကိုပေါ့နော်ဒီလက်ရှိအစိုးရအနေနဲ့အများဆုံးဟိုဖြေရှင်းတင်တယ်လို့မြင်ပါတယ်ကိုရသမဂ္ဂအနေနဲ့လည်းလက်ရှိအနာရအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့အများဆုံးဖြေရှင်းတင်တယ်လို့မြင်ပါတယ်
ကချင်စီပေးဆောင် IDB ဒုက္ခသည်စကန်၉ခုရှိပြီးတရုတ်မြန်မာနယ်စပ်နာကလူ2000နီးပါးရှိတဲ့ပိုက်ခွန်ဒုက္ခသည်စကန်ဟာအကြီးဆုံးဖြစ်ပါတယ်။ကျန်တဲ့စကန်တွေကတော့တရုတ်နယ်စပ်နာကလောင်မင်းချင်ဘန်ဝါမုံကိုမူဆယ်ကုတ်ခိုင်နမ်တူတီဘောကြောင်မဲနောင်ချိုစတဲ့စကန်တွေဖြစ်တယ်လို့ကချင်လူမှုကေဇယ်ရေးအဖွဲ့တွေကပြည့်စုထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုညံဝဲအောင်တင်ပြခဲ့တာပါရှင်အခုတော့ဒီထိုင်းနိုင်ငံဘက်ကလူကုန်ကူးမှုအကြောင်းကိုကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံနတ်ခွန်စီသမရခရိုင်အတွင်းကဆောက်လုပ်ရေးလုပ်ငန်းမှာလှုပ်အားကမရဘဲရောင်းစားခံထားတဲ့အသက်20ဝန်းကျင်အရွယ်လူငယ်3ဦးပါဝင်မြန်မာနိုင်ငံသား4ဦးကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဇွန်နိုင်လ10ရက်နေ့ကကယ်ဆယ်ခဲ့ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာအလုတ်ကင်ရှာဖွေဖို့အတွက်ရောက်လာကြတဲ့လူငယ်တွေကိုမြဝတီမြို့ကပွဲစားတဦးကနေထိုင်းနိုင်ငံတောင်ပိုင်းနကွန်စီသမရခရိုင်တွင်းကစောက်လုပ်ရေးလုပ်ငန်းခွင်ကိုဘတ်ငွေ 16,500 စီယူပြီးပို့ပေးခဲ့တာပါသူတို့တွေကိုတရားမဝင်လမ်းကနေပို့ဆောင်ပေးခဲ့ပြီးတဦးကို8လကနေတစ်နှစ်ကျော်ကြာတဲ့အထိလှုပ်အားကမရဘဲခိုင်းစေခဲ့တာကြောင့်မိသားစုဝင်တွေကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။အဲဒီကနေတဆင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုရှာဖွေကယ်ဆယ်ပေးဖို့အတွက်အကူအညီတောင်းခဲ့တာကြောင့်မြန်မာနိုင်ငံသား၄ဦးကိုကယ်ဆယ်နိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်ရေးကအခုလိုပြောပြပါတယ်
။ရလာတာ၄ယောက်ရလာတာ၃ယောက်ကမြန်မာဒီရဲစခန်းနေအကူအညီတောင်းလာတာဆိုတော့အဲ DSI ထောက်လိုက်ရင်းနဲ့ဝယ်လို့နဲ့သွားတယ်ပါပြီးတော့နေမီရဲစခန်းကဟိုလောက်ဝကပေါ့နော်နောက်ပြီးတော့နေမီရဲစခန်းရဲ့ရဲရရှိပြီပါတယ်သူရဲ့နေရာဝင်စစ်တယ်ဝင်စစ်တဲ့အခါကျတော့နေရာရဲ့ပိုက်ရှင်ကရွာလူကြီးဖြစ်နေတယ်အဲဒီရွာလူကြီးဖြစ်နေတယ်နောက်ပြီးတော့မြန်မာနိုင်ငံရဲစခန်းဘက်ကနေပြီးအကူအညီတောင်းလာတာကနာမည်နဲ့တိုင်းကြီးလားအသက်ဘယ်လောက်ရှိလဲလောကကြီးကြားပြီလားသက်သက်ပြီးတဲ့အခါကျတော့ပွဲစားပဲပြီးတော့သူတို့လက်ထဲမပေးဘူး
နကွန်စီသမရခရိုင်တွင်းမှာရေတွေကြီးနေခြင်းဖြစ်ပြီးလူကုန်ကူးခံရတဲ့မြန်မာလူငယ်တွေကိုအခက်အခဲတွေနဲ့တွားရောက်ကယ်ဆယ်ခဲ့ရတာဖြစ်တယ်လို့ပြောပါတယ်။လှုပ်အားခေါင်းပုံဖြတ်ခံရပြီးပွဲစားရောင်းစားတာကိုခံခဲ့ရတဲ့လူငယ်တဦးကတော့အခုလိုပြောပြပါတယ
်။ဘာမှမဟုတ်တော့16,500ပေးရတယ်အားလုံးပေါင်း။သူပြန်ကသူတို့အလုံးနဲ့ပြန်ပြီးမဆက်ရတာကအလုံးလုံးမဆက်ရတာကြောင့်တစ်ခါနေမှပြန်မြုပ်တယ်အဲဒါတလား4,000 3,000အလုံးပြန်မြုပ်တယ်အဲ့အကြည့်ရပါကြာကြည့်ရတဲ့အထိကိုကျွန်တော်တို့ပတ်သက်မထုတ်ပြရဘူးကြာကြည့်ရပြီးမှပတ်သက်မထုတ်ပြတော့ကြာ
မြန်မာလူငယ်တွေကိုခေါ်ယူပြီးအလုတ်စီခိုင်းတဲ့တတိကိုတော့တရားမဝင်တဲ့သူတွေကိုအလုတ်ခိုင်းစေမှုနဲ့တရားစွဲဆိုထားပါတယ်မြန်မာလူငယ်တွေကတော့သူတို့လှုပ်အားခေါင်းပုံဖြတ်ခံရမှုနဲ့ပတ်သက်လို့နိနာကြီးကိုတော့တတိထံကနေပြန်လည်ရရှိခဲ့ပြီးမြန်မာလူငယ်တွေကိုတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုနဲ့အမှုဖွင့်တရားစွဲဆိုခံရကြောင်းသူတို့ကိုပြစ်ဒဏ်ချပြီးရင်တော့နေဆက်ကိုပြန်ပို့မယ်လို့ဆိုပါတယ
်ကျွန်တော်ဒီကနေလုပ်ကျွန်တော်တို့အခုပါပေါ့ဒီမှာသူတို့အမှုပေါ့သူတို့တောင်းဝင်ရကျွန်တော်တို့ဟာလုပ်မယ်ပေါ့ထုတ်ထားမယ်လို့တော့ပြောရတယ်ထိုင်းဥပဒေကထုတ်ထားမယ်လို့ပြောတယ်ဟုတ်45ရက်လို့ပြောရတယ်ကြက်ဟုတ်ပြီးတော့ကျွန်တော်မြန်မာပြည်ကိုပြန်မယ်ကြက
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့2016ခုနှစ်ထဲမှာထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလူကုန်ကူးခံရသူပေါင်း348ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်2018ခုနှစ်ထဲမှာတော့ဒါဟာပထမအဆုံးအကြိမ်ကယ်ဆယ်ခဲ့တာဖြစ်တယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်။ထိုင်းနိုင်ငံမှာတော့ပင်လယ်စာလုပ်ငန်းတွေနဲ့ငါးဖက်လုပ်ငန်းတွေမှာမြန်မာအလို့သမားတွေရောင်းစားခံရမှုတွေရှိနေတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာပါ။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို TR3 လို့ခေါ်တဲ့အနိုင်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေ့ပြောင်းလို့တမသုံးတန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်
။မိုက်အေးမှတင်ပြခဲ့တာဖြစ်ပါတယ်။ဒီမှာတော့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင
်ပြောမယ်ဆိုရင်ဒီဆိုတာလက်ထက်ကချမှတ်ခဲ့တဲ့ပညာရေးမူဝါဒအတိုင်းပဲဆက်လက်မျိုးနေနေတယ်လို့ကျွန်တော်တို့ခံနိုင်ပြရတယ်။ဒါကြောင့်လို့ဆိုရင်ကျောင်းထဲမှာရှိတဲ့
ဒါကတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပြည်စုံနှားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုတင်ပြပေးပါမယ်ဦးကျော်စင်သာနဲ့ဦးဆန်မိုးဝေတို့စူးစီးတင်ပြထားပါတယ်ရှင
်မိုင်းထောင်ထားတဲ့ဥပဒေဒါမှမဟုတ်ဥပဒေမိုင်းဂရင်းလို့ဘာသာပြန်ဆိုနိုင်တဲ့ Legal Minefields ဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာ Matthew Body နဲ့ Carol Adot တို့ရေးသားထားတဲ့ဆောင်ပါးကိုတင်ပြလိုပါတယ်energy အစိုးရတက်လာပြီးတော့ American က sanction ဆွေးရည်သွင်းခဲ့တယ်မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုဥပဒေသေးဆိုတာပေါ်ထွက်လာခဲ့တယ်သို့တော်လည်းမြန်မာစီးပွားရေးဟာမီးစိမ်းမပြနိုင်မျှော်လင့်သလိုဖြစ်မလာနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်2011ကတကားဖွင့်ခဲ့ပြီး2013 2014မှာဖွံ့ဖြိုးမှုဟာ 7.5% ခန့်လို့ရှိခဲ့ပေမဲ့အခြေခံအဆောက်အုံအုပ်ချုပ်ရေးရန်တရားဆိုင်ရာအတားအဆီးတွေကြောင့်နှေးကွေးသွားခဲ့ပါတယ်လက်ရှိခြေအနေမှာဆုံးရှုံးမှုအန္တရာယ်ရှိနိုင်တဲ့အတွက်ယင်းနှိမ့်နှံသူတွေကိုဆွဲဆောင်နိုင်စွာမရှိသေးဘူးလို့မြန်မာနိုင်ငံတွင်တာဝန်သည့်စီးပွားရေးလုပ်ငန်းများဆိုင်ရာဌာနကိုတည်ထောင်သူ Vicky Bowman ကဆိုပါတယ်မြန်မာနိုင်ငံလိုတရားဥပဒေဖွံ့ဖြိုးဆဲနိုင်ငံမှာယင်းနှိမ့်နှံရတာဟာဟောင်ကောင်တို့စင်ကာပူတို့လိုတရားဥပဒေဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာလို့မဟုတ်ဘဲစွန့်စားရမှုရှုပ်ထွေးမှုတွေရှိနိုင်တယ်လို့လည်းတချို့ကဆိုပါတယ်ဒီနေရာမှာအဓိကပြဿနာဟာတရားဥပဒေစနစ်ရှင်းလင်းပြသမှုရှိဖို့လိုပါတယ်တောင်ဝန်ဖီဖီယင်းနှိမ့်မြုံနိုင်မယ်ဆိုရင်ပထမအဆင့်ကတရားဥပဒေကိုလိုက်နာဖို့လိုတယ်။သို့သောတရားဥပဒေကို၌ကမရေရာမစေချာဖြစ်နေတဲ့အခါမှာတော့ဒါဟာကုမ္ပဏီတွေအတွက်အဓိကစိန်ခေါ်မှုဖြစ်နေတယ်လို့ Vicky Bowman ကဆိုပါတယ်။ဥပဒေကမပြီးပြင်တဲ့အထက်ခြားစားပစ္စည်းမှုတွေရှိနေတော့ကုမ္ပဏီတွေနဲ့အစိုးရအကြားဆက်ဆံရေးမှာအခက်အခဲတွေအဖြစ်ထွက်နေရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ကနဦးသုံးသပ်ချက်မှာဖော်ပြထားပါတယ်။အထူးရေးရန်ရဟာစွန့်ရည်ညံဖြင်းလှပြီးအရာရှိတွေဟာပြပယင်းနှိမ့်နှံသူတွေနဲ့သူတို့ရဲ့ရှင်းနေရှိရတဲ့လာတဲ့အခါမှာပြန်လှန်ဆွေးနွေးနိုင်တဲ့ဥပဒေအရဗဟုသုတမရှိကြပါဘူး။နှစ်ပေါင်း50ကျော်စစ်အုပ်ချုပ်ရေးကမြန်မာအရာရှိတွေကိုပြဿနာတက်မှဆုလို့ဆုံးဖြတ်ချက်မချနိုင်တဲ့အလေးအကျင့်မျိုးကိုစင်ကြားပေးခဲ့ပါတယ်။လာဇန်နဲ့ဝန်ထမ်းတွေအဖို့လက်ဖက်ရည်ဖို့ဆိုတာကသိအီကြီးနေသေးပါ။ဒါပေမဲ့ NLD အစိုးရအနေနဲ့ယင်းနှိမ့်နှံမှုဆိုင်ရာဥပဒေသေးပြဋ္ဌာန်းနိုင်ခဲ့တာကတော့ဖွံ့ဖြိုးရေးကတိတွေပေါ်ဆောင်ရေးအတွက်လက်မှန်တရားဖြစ်တယ်ဆိုတာမငင်းနိုင်ဘူးလို့ရေးသားထားပါခင်ဗျာ
မြန်မာနိုင်ငံအပေါ်တက်လာမဲ့အမေရိကန်သမ္မတအသစ်ဒေါ်နယ်ထရမ့်ဘယ်လိုသဘောထားမလဲဆိုတာပဟေရီးဖြစ်နေစေဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့စ်သတင်းစာမှာငွေချင်းပေါင်ကစ်ကန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့ဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုမဲ့ရဲ့ပိုးပြီးတော့နီးကပ်လာသလိုပြောင်းလဲလာမဲ့အမေရိကန်နိုင်ငံသားရေးမူဝါဒအသစ်နဲ့ပတ်သက်ပြီးတော့လိလာသုံးသပ်သူတွေကစိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်လာမယ့်20နှစ်ကြာရင်သမ္မတအသည့်အဖြစ်ကျန်းသစ္စာကျင်းဆိုတော့မယ့်မစ္စတာထရမ့်ဟာတမျိုးကျအစင်လာသမားမဟုတ်တလို့ကြိုးပြီးခမန်းတွက်ဆလို့ရတဲ့သူတယောက်လည်းမဟုတ်ပါဘူးသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလတုန်းကပြီးခဲ့တဲ့ဂရီစကားအရဆိုရင်တော့အမေရိကန်ရဲ့မန်နိုင်ထားတဲ့အာရှတိုက်အပါအဝင်နိုင်ငံတကာအရေးကိစ္စတွေထက်သူ့နိုင်ငံရဲ့ပြည်တွင်းရေးကိုပိုးပြီးတော့အာယုံဆိုင်လှုပ်ဆောင်ဖို့ရှိတယ်လို့យေတာထားပါတယ်သူ့ရဲ့ရင်သမ္မတဥပမာလက်ထက်ကအသုံးပြုခဲ့တဲ့နိုင်ငံသားရေးမူဝါဒဗျူဟာကတော့အဲ့ဒီလိုမဟုတ်ပဲဥရောပအရှေ့အလယ်ပိုင်းကနေအရှေ့တောင်အရှအထိချိန်ဝင်ရှာညှိပြီးတော့ဆောင်ရွက်နေပါတယ်ဥပမာအစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒကတော့2009ခုနှစ်စက်တင်ဘာလမှာစပြီးတော့ကျင့်သုံးခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့သူ့အစိုးရတည်းရဲ့မူဝါဒကိုတစွန်းတစမှထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့ခံမှန်းတွေးဆလို့ရတဲ့လောက် ရွေးကောက်ပွဲမဲဆွဲကာလပြောစကားတွေပေါ်အကဲခတ်လို့ရတဲ့လောက်ကတော့ထရမ့်ဟာသူ့ရင်သမ္မတဥဘာမလောက်မြန်မာနိုင်ငံအပေါ်စိတ်ဝင်စားမှုရှိပုံမရဘူးဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို Bangkok Post အတွင်းမြင်ကဏ္ဍမှာဖတ်ရှုနေပါတယ်။
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလတန်းစီစဉ်တင်ဆက်ထားပါရဲ့ရှင
်။ဒီကိမ်နဲ့ကျင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်။စာလုံးပေါင်းက m i g h t might ka in a i s is r i g h t right ka mana so ro sgai khun ye dai yai de be ka ro in a tou na mhan ne so de tabor myu phit par de idiom de be ka le shi ma de naingan ma ana shi song da ma mho ka ba paw ma ana shi song naingan ga nga lout chin na nga lout me nga lout da mhan ne nga ma in a shi lo in a nga tou na mhan ne lo khan yu tha da myu phit par de di thong ne pat de lo george group pi de u ma ko na sin chi cha ya aw
in this world today there are still a few leaders who think might is right
di gri ka ba paw ma ana shi yin shi lo tou na ha mhan ne tou tin ne lo lek khan ne khong saung de chu chi ni se phit da twi ya de lo thi be ya ba de
In this world today, there are still a few leaders who think might is right.
Anna, she zong a, Anna go tong bi phi shin na, mhan ne lo yu sa yin, idiom a tong ya, be lo pyo mle?
Might is right.
Lo pyo lo ya ba de. Era ga ro, di gi mi ne, tin pya ge de, idiom a tong me phi ba de.
အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါညဓာတ်ရိုက်လေလိုင်းစီစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ပညာရေးကိစ္စပါ။ကျွန်တော်ပင်နေဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူညောင်ရှိပါတယ်တူဦးကတကုံတက္ကသိုလ်ဆရာဆာမများတမကရဲ့ဥက္ကဋ္ဌဒေါက်တာအာကာမိုးသူပါနောက်တူကတော့ပညာရေးပြည်ပြောင်းလို့ရနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွင်းမှုအဖွဲ့ဝင်ဒေါ်သူသူမာတို့ဖြစ်ပါတယ်မင်္ဂလာပါခင်ဗျာကျေးဇူးတင်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့ပညာရေးပြည်ပြောင်းလဲမှုဘယ်ဆင့်ဘယ်အချိန်မှာရောက်နေပြီလဲဟာလာအနေဆုံးအဆင့်ကဘာကိုရင်ပေါင်တန်းနိုင်တဲ့အဆင့်ကိုထားလိုက်အောင်ကိုအင်းကြီးချင်းနိုင်ငံတွေနဲ့ရင်ပေါင်တန်းနိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ကြိုးရွယ်ပြီးတော့တကယ်ပဲထိရောက်တဲ့မူဝါဒနဲ့အကောင့်တွေပေါ်တာတွေရှိနေပြီလားဒါကိုအဓိကကျွန်တော်တို့ဆွေးနွေးဖို့ပါမြန်မာပညာရေးဘယ်လဲပါလဲပေါ့ခင်ဗျာဆိုတော့ဒီကနေ့ဆွေးနွေးမယ့်အထက်မှာဒီပညာရေးပြင်ပြောင်းလဲရေးလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့အရင်ကမနိုင်ငံလုံးဆိုင်ကျောင်းသားသမဂ္ဂများအဖွဲ့ခေါင်းဆောင်ဒုဖြစ်သူမပြောအောင်လည်းရှိပါတယ်ကျန်ဆွေးနွေးမယ့်သောတာရှင်တို့လည်းရှိပါတယ်ကျွန်တော်တို့စီကို Facebook ကနေပြီးတော့ message ပို့ဆွေးနွေးကြတဲ့သောတာရှင်တွေကတော့ငကိုအတိုင်းပါပဲတက်တက်ကြွကြွစိတ်ပါလက်ပါနဲ့ဆွေးနွေးထားသလိုအထက်တန်းပြကျောင်းဆရာတူကလည်းပဲသူကိုယ်တိုင်တွေ့ကြုံခံစားနေရတာကိုစာရှည်ကြီးရေးပြီးတော့ဆွေးနွေးထားပါတယ်ဆွေးနွေးထားချက်ကတော်တော်ကောင်းပါတယ်အကုန်ဖတ်မပြနိုင်ရင်လည်းတတ်နိုင်တယ်လို့ကျွန်တော်ဒီစာနဲ့ပတ်သက်လို့ပြောပြသွားပါမယ်ဆိုတော့ပထမဦးဆုံးဒေါက်တာအာကာမိုးသူခင်ဗျာဆရာတို့ကဒီပညာရေးပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတဲ့အခါကျတော့လက်ရှိပညာရေးပြည်ပြင်ပြောင်းလဲအခြေအနေကဘယ်အခြေအနေမှာရောက်နေပါပြီလဲဆရာအရင်ဆုံးဆွေးနွေးပါ။
အခုချိန်လေးကျွန်တော်တို့သုံးသပ်ကြည့်တဲ့အခါမှာလေလောလောဆယ်strategic plan လို့ခေါ်တဲ့အပိုင်းကိုပဲဆွဲထားတဲ့အချိန်ကာလလို့ပဲတတ်မှတ်တယ်ပေါ့နော်။ကျွန်တော်တို့ကျန်တဲ့အပိုင်းအရာတွေနဲ့ပတ်သက်ပြီးတော့ဟိုအချို့အရာတွေဆိုလို့ရှိရင်တိကျပြတ်သားတဲ့ဟိုမူဝါဒပြင်ပြောင်းလဲမှုမျိုးမရှိသေးဘူးလို့ကျွန်တော်တို့ခံမှန်းလို့ရတယ်။ဟိုပါချက်လဲဆိုလို့ရှိရင်ပါချုပ်တွေပါမောက်ခတွေစီကိုတိကျပြတ်သားတဲ့ဟိုပြင်ပြောင်းလဲမှုတွေ reform ဆန်တဲ့ democracy ဆန်တဲ့ပညာရေးစနစ်မျိုးတို့မရောက်ရှိလာသေးဘူးလို့တော့ရောလို့ဆက်ခံမှန်းလို့ရပါလားခင်ဗျာ
ဟုတ်ကဲ့ဆိုတော့အစိုးရအဖွဲ့ပေါ့ဒီအစိုးရအဖွဲ့တက်လာတာကျွန်တော်တို့တစ်နှစ်နီးပါးပေါ့လေတစ်နှစ်နီးပါးတနည်းတော့မပြည့်သေးပါဘူး6လကျော်ကျော်10လဖြစ်လာတဲ့အချိန်မှာပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့တိတိကျကျခခိုင်မာမာလုပ်နေတာဘာမှမရှိသေးဘူးလားဆရာ
အဲတိတိကျကျခခိုင်မာမာနဲ့ပတ်သက်ပြီးတော့မှသူကခင်ဗျရှာရှာပြနိုင်ကြရတော့ကျွန်တော်တို့ဒီမှာမရောက်လာသေးဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့
ဒါတော့လေဆိုလို့ရှိရင်ဒီဆရာဆရာမတွေရောခန့်ကန်တာရောကျန်တဲ့ခန့်ကန်တာရောကဟိုတိကျတဲ့ PR တွေဟို CR တွေ ဟိုမရှိသေးဘူးဆိုပြီးတော့မပြောလို့ရတယ်နော်ဟု
တ်ကဲ့ဘ
ာကြောင့်လဲဆိုလို့ရှိရင်ကာလကချက်မှတ်ခဲ့တဲ့ပြောမယ်ဆိုလို့ရှိရင်ဆိုတာလက်ထက်ကချက်မှတ်ခဲ့တဲ့ပညာရေးမူဝါဒအတိုင်းပဲဆက်လက်လုပ်နေနေတယ်လို့ကျွန်တော်တို့ခံနိုင်ရတယ်ဘာကြောင့်လဲဆိုရင်ကျောင်းထဲမှာရှိတဲ့ဟိုနှုတ်ကူပုံမှန်တိုင်းလှုပ်ဆောင်မှုတွေကအရင်ဆိုရလက်ထက်ကလှုပ်ဆောင်မှုတိုင်းပဲမတိမတိလုပ်နေတာကြီးရရှိတယ်ပါတဲ့ဆက်ဆံမှုတွေကိုပြားပေးတယ်နောက်ပြီးတော့ duty တွေစောက်ခိုင်းတယ်နောက်ပြီးတော့မှစတင်ကြမ်းမှုစနစ်မှာပြောမယ်ဆိုရင်ဝေဝါမှုတွေထူရတယ်ရှိတယ်နောက်ပြီးတော့ဟိုဘာတွေဟိုထူးထူးခြားခြားရပ်တန့်သွားလဲဆိုလို့ရှိရင်နိုင်ငံတကာနဲ့လက်မှတ်ထိုးထားတဲ့ MOU တွေကအကုန်လုံးဆက်လာရပ်တန့်သွားတယ်ဆိုတဲ့အချက်တွေဖြစ်လာတယ်နောက်ပြီးတော့နိုင်ငံသားမှအရင်ကာလကစီးနေဝယ်တွေတည်ရောက်ခဲ့တဲ့ဟာကိုရှိသက်တာတဲ့ဟိုပို့ပြီးတော့မှကျင့်ကြတဲ့ဒီကိမှုတွေလုံလာတဲ့အားဖြင့်တော့ကြည့်တဲ့အခါမှာဒီမိုကရေစီဆိုးရရဲ့တင်တယ်တင်ပတန်တရက်ကိုဟိုဆိုးရင်မကင်းဆက်ကြမှာအများစုဖြစ်နေတယ်ဆိုတဲ့အချက်ကတော့ဟိုစဉ်းစားကြည့်ဖြစ်ပါတယ်
။ဟုတ်ကဲ့ဒေါ်သူသူမာတို့ကရောဒေါ်သူသူမာတို့အင်ဒီယာကနေပြီးတော့ဒီပညာရေးပြည်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေါ်သူသူမာတို့တနိုင်ငံလုံးမှာဆွေးနွေးပွဲတွေလုပ်တဲ့စာရန်တွေထုတ်တယ်ကျွန်တော်တို့မူဝါဒရေးရအကြံပြုချက်တွေလုပ်တယ်ဒေါ်သူသူမာဒီနေ့အဲ့ဒီလှုပ်ထားတဲ့ဟာတွေအရာထင်နေပါပြီလား
ဟုတ်ကဲ့ဆရာခုနကဆရာအကလည်းပြောရပေါ့နော်ဆိုလက်ရှိဒီပညာရေးပြည်ပြောင်းကြောင်းလဲမှုอ่ะပေါ့နော်ဆရာအခု2015မှာဒီကျောင်းသားရေဒီမိုကရေစီပညာရေးလှုပ်ရှားမှုပြီးမှာကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့2015ဥပဒေကိုတို့ပြဋ္ဌာန်းတယ်ပေါ့နော်ဆရာအဲ့တော့အဲ့ဒီဒီဆိုအပ်တဲ့လက်ထက်မှာလဲဒီဥပဒေအောက်ကနေပဲထွက်လာတဲ့ခုနဆရာကပြောသွားတယ်ကျွန်တော်တို့ဒီ2016 2017 9မြင့်တာမဟာပြည်ပညာရေးစီမံကိန်းဆိုတော့ထွက်လာတယ်ဆရာဒါပေမဲ့အဲ့ဒီဟာကဘာလဲဆိုတော့ဆရာဟိုလက်ရှိကျွန်တော်အစိုးရတက်တက်လာတဲ့ခါမှာကျွန်တော်တို့နားလည်လိုက်တာအစိုးရတက်ကတိုင်းပြည်ထူထောင်ရေးကိုဒီငင်းငင်းရေးဆွေးနွေးပွဲငင်းငင်းရေးတိဆောက်ပွဲတွေကနေတစ်ဆင့်ကျွန်တော်တို့ဖေဖေပြည်ထောင်စုတိဆောက်ရေးကိုလုပ်နေတဲ့ကာလပေါ့အဲ့ဒီကာလမှာကျွန်တော်တို့ဒီပညာရေးပြည်ပြည်ပြောင်းလဲရေးကရှုထောက်ကနေကြီးလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခုဒီ2015ကနေပြဋ္ဌာန်းလိုက်တဲ့ဥပဒေအောက်ကနေဆွဲထားတဲ့ဒီမဟာဗျူဟာပညာရေးစီမံကိန်းကြီးကကျွန်တော်မကွဲလဲချက်တွေအမြင့်ပွားစရာအများကြီးရှိတယ်ဆရာအဲ့ဒါကြီးကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆရာဆွေးလို့ကျွန်တော်ဆရာဒီခုန2015ပညာရေးဥပဒေအောက်ကနေထွက်လာတဲ့အချိန်မှာကျွန်တော်တို့ခုနပညာရေးလွတ်လပ်ခွင့်လို့ကျွန်တော်တို့ဒီလူမှုရေးတရားမျှတမှုနောက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အထူးသဖြင့်တော့ကျွန်တော်တို့ဒီဖေရီပြည်အောင်စုနဲ့တိုက်ညီတဲ့ပညာရေးဥပဒေတစ်ခုဟိုဖြစ်ဖို့အတွက်အာမခံချက်တွေဒီနိုင်ငံရေးကတိကဝတ်တွေရှိနေတဲ့ဥပဒေမဖြစ်သေးဘူးပေါ့ဆရာအဲ့ဒါကအဓိကပြဿနာလို့ကျွန်မထင်တယ်ဆရာဟုတ်ဒါကျွန်တော်တို့ဒီချက်ကိုတော့တွေ့ထားရပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျအ
ဲ့တော့မအားလို့ကတော့ဖြစ်စီကျင်တာတော့ဆရာဟိုဒီကိစ္စတွေကလေအစိုးရတက်လက်ထက်မတက်ခင်ကာလတော်တော်ကြာကြာတွေကဒီပြဿနာတွေပြဿနာတွေရရှိနေတာဆိုတော့လေအဲ့ဒါယူဒီနေ့ကျွန်တော်အဲ့ပြီးခဲ့တဲ့ကာလတွေမှာရောကျွန်တော်လုံလောက်လောက်ပြည့်ပြည့်စုံစုံနဲ့တကယ်သက်ဆိုင်တဲ့သူတွေနဲ့ကျွန်တော်တို့တပေါင်းစုံရှုထောက်ပေါင်းစံနဲ့တို့ဖြည့်ရှင်းဖို့အခွင့်အရေးတော့ကျွန်တော်ကောင်းမရခဲ့ကြဘူးအဲ့တော့ကျွန်တော်တို့ကအစိုးရတက်လက်ထက်မှာတော့ဒီကွဲလဲချက်တွေကဘာကြောင့်ဖြစ်နေလဲဆိုတာတွေဒီကွဲလွဲနေတာတွေလှစ်လို့မရှိဘဲနဲ့ကျွန်တော်တို့တတိရှိရှိအဖြေရှာဖို့လိုရဲဆိုတဲ့ဟာတော့ကျွန်တော်တို့အဲဟိုကျွန်တော်တို့သုံးသပ်ထားရပေါ့နော်ဆရာဆုလို့ကျွန်တော်လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေမူဝါဒတွေကပြန်လည်သုံးသပ်ဖို့လိုရဲ review လုပ်ဖို့လိုရဲလို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျာ
ဒါကျွန်တော်တို့ဒီရေးချေတည်တဲ့နဲ့ဒီငင်းချမ်းရေးတို့တိုင်းပြည်ထူထောင်ရေးတို့သွားတဲ့နေရာမှာဒီချက်ကတော်တော်အရေးကြီးလာပြီလို့ထင်တယ်ဆရာ
ဟုတ်ကဲ့
ကျွန်တော်တို့ရှိတော့ပါ
ဟုတ်ကဲ့ဆိုတော့ဒီနောက်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကပညာရေးပြည်ပြောင်းလဲလို့ရှောင်းမှုမှာအဓိကဟလာဖြိုးဖြိုးအောင်တို့ဒီဘာကတာကျောင်းသားကောင်းဆောင်တွေလုပ်ခဲ့ကြတယ်အဖမ်းခံခဲ့ရတယ်ထောင်ကြတယ်အချိန်ကြာကြီးနေခဲ့ရတယ်ပေါ့လေထောင်ကြဘူးဆိုရင်တော့မှဆိုတော့ငါဖြိုးဖြိုးအောင်တို့အဲ့ဒီဒုံးကတောင်းခဲ့တဲ့ပြည်ပြောင်းလဲရေးဆိုင်ရာမဖြိုးဖြိုးအောင်တို့ရဲ့တောင်းဆိုချက်တွေကနောက်ဆုံးဘယ်အဆင့်မှာရောက်သွားလဲငါဖြိုးဖြိုးအောင်တို့ကကိုယ်တိုင်အဖမ်းခံရတယ်ဆိုတော့
ဟုတ်ကဲ့ကျွန်တော်တို့ကဒီ match လာပေါ့နော်ဒီ2015 match လာမှာတော့ panic ချင်းတင်းခံရပြီးတော့ဟိုကျွန်တော်တို့ဒီအချင်းကြသွားတဲ့အချိန်မှာပဲနေပြီးတော့မှာဒီပညာရေးနေပြီးတော့နေပြီးတော့လွတ်တော်မှာပေါ့နော်ဒီကျွန်တော်တို့ဒီကျွန်တော်တို့တွေသွေးမှောက်ခဲ့တဲ့ပညာရေးဥပဒေကိုပြန်လည်ဆွေးနွေးရဲကြားနာပွဲတွေလုပ်တယ်နောက်လွတ်တော်ထဲမှာပဲပြန်လည်ဆွေးနွေးပြီးတော့အဲပြန်ပြီးတော့အချို့အချက်အစုပ်ကိုပြင်ပြီးတော့ပြန်အတည်ပြုတယ်ပေါ့ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီပြင်အောင်လည်းရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီအတည်ပြုထားတဲ့ပညာရေးဥပဒေကိုပြန်ပြီးတော့ဖတ်ကြည့်ရတဲ့အခါကျတော့ကျွန်တော်လူလာတဲ့အချက်တော်တော်များများကဟိုမပါလာတာကိုတွေ့ရတယ်။ဟိုဥပမာအချင်းဆိုလို့ရှိရင်ခုနကတော့ဆရာတို့မက်ဒီမာတို့ပြောထားတဲ့ဒီပညာရေးလွတ်လပ်ခွင့်ကိုအာမခံချက်ပေးရမျိုးတွေမတွေ့ရဘူး။ဒါတကူကဗဟုချုပ်ကံမှုလျှော့ချတဲ့ပညာရေးစနစ်ကိုဟိုလုံးလုံးထပ်ပြီးတော့ပေါ့နော်။ဗဟုချုပ်ကံမှုလျှော့ချတဲ့ပညာရေးစနစ်မျိုးကျွန်တော်တို့တောင်းဆိုပေးမယ်။အဲ့ဒါကိုလည်းဟိုတိတိကျကျဟို
ကိုတို့ကမျိုးချောချတဲ့ပုံစံမျိုးတွေကိုမတွေ့ရတာမျိုးတွေရှိတယ်။နောက်ဒီအမျိုးကြီးရဲ့ဟိုဖက်ရယ်ကိုအခြေခံပြီးကျွန်တော်တို့ဘက်ကတောင်းဆိုထားတဲ့အချိန်မှာတစ်ချက်ပါဝင်ဖြစ်တဲ့ဒီမိခင်ပါတော်စကားခြေပြီးပါတော်စကားနှစ်မျိုးကိုကျွန်တော်တောင်းဆိုထားပြီးနဲ့လေဟိုဘာသာသုံးမျိုးစနစ်ကိုတောင်းဆိုထားပြီးနဲ့အဲ့ဒီချက်တွေလည်းမပါလာဘူး။ဆိုတော့နောက်အမျိုးကြီးရဲ့ကျောင်းသားသမဂ္ဂဆိုတဲ့ခန့်ကဏ္ဍမှာလည်းကျွန်တော်တို့ဒီကျောင်းဒီဒီဥပဒေထဲမှာတော့ကျောင်းသားသမဂ္ဂရဲ့လွတ်လပ်စွာဖွဲ့စည်းခွင့်ရှိကျောင်းသားသမဂ္ဂရဲ့ဖွဲ့စည်းခွင့်ရှိတယ်ဆိုတော့အကြောင်းတော့ပါတယ်ဒါပေမဲ့လည်းခုနကပြောသလိုဒီတက္ကသိုလ်အဥပဒေအောက်မှာပဲဖွဲ့စည်းခွင့်ရှိတယ်အခုချိန်ထိတက္ကသိုလ်အကလည်းအငင်းပွားပွဲတွေအများကြီးနဲ့ဟိုဟိုပြဿနာတက်နေရောပေါ့နော်ဆိုတော့ဒီကျောင်းသားမကကိစ္စတွေအစားကိစ္စတော်တော်များများကဟိုကျမတို့ဟိုတကယ်ကိုအမှတ်ကန်တဲ့ရှိရပုံစံမျိုးမဟုတ်ဘဲနဲ့ဒီအရှင်ဥပဒေကိုပဲပုံစံတချို့ပြောင်းပြီးတော့ပြန်ပြီးတော့အတည်ပြုသွားတာပါဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်မဖြစ်ဘူးပါခုနကျွန်တော်ပြောတဲ့အထက်တန်းကျောက်ဖြူမျိုးနယ်ကထက်တန်းမြတ်ဆရာဦးစိုးလင်းဦးရဲ့စာရှိကြီးထဲမှာဆိုရင်ပထမစာကြောင်းမှာကတည်းကလက်ရှိမြမပညာရေးအစီအစဉ်တွေဟာနာတာရှည်ရောဂါကိုစင်မီလိုနဲ့ကုတယ်လို့သာပြောကြမှာတဲ့အောက်ထည့်ရဲ့အတန်းနဲ့ခန်းစားချက်တွေကိုဘယ်တော့မှဂရုစိုက်ပုံမပေါ်တဲ့ဝန်ကြီးဌာနတွေထုံးစံအတိုင်းရေဘူးပေါက်နဲ့ရေပါအောင်ခတ်ခိုင်းတဲ့ဆရာနာရှင်စနစ်ရဲ့အငွေ့အသက်ထင်ကြံရစ်ဆဲလို့မြင်မိပါတယ်ဒါဒီနေ့ဒီချိန်ကိုဒီထက်တန်းမြတ်ကျောင်းဆရာကရေးထားတာပါဆိုတော့ဆရာဒေါက်တာအကမိုးသူအစိုးရကဆရာတို့မသိပဲနဲ့ပညာရေးပြင်ပြောင်းလဲရေးကိုကြိတ်ကြက်ပြီးတော့များလုံနေတာများဖြစ်နေမလားဘာမှပညာရေးနဲ့ပတ်သက်ပြီးတော့ဘာမှမကင်သေးဘူးဆိုတော့ဆရာတို့မသိပဲနဲ့များတခြားအကြံစီကြီးတွေကြံစီနေတာများမဖြစ်နိုင်ဘူးလားဆရာ
ကျွန်တော်တို့လေဟိုလေ့လာကြည့်တဲ့အခါမှာလေသူတို့ National Strategic Plan ဆိုပြီးတော့မှထွက်တယ်ပေါ့နော် National Education Strategic Plan ပေါ့ဟိုမြို့သားပညာရေးမှာဒီဟာစီမံကိန်းဆိုတာဟာတော့သူတို့ထွက်တယ်အဲ့ထွက်ပြီးတော့အစီအမံကိန်းရတော့ဟိုမာဗျူအတင်းနဲ့တုံးဆိုပြီးတော့မှပုံစံနဲ့ဘာတွေအကျိုးရလက်ရှိမလဲဆိုပြီးတော့ဒီမှာရဇာနဲ့တော်တော်များများကိုလုပ်တဲ့စီမံကိန်းတွေတော့ဆွဲထားတာမျိုးတွားပြတယ်ပေါ့နော်ကျွန်တော်ပြောချင်တာကတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကအနာကိုထုတ်ပြဖို့လိုတယ်လို့မြင်တာပေါ့နော်ခုနကတော့ဟို Facebook မှာရှိနေတဲ့အတိုင်း diagnostics ပေါ့ဥပမာယောဂလက္ခဏာကိုကျွန်တော်တို့ကဟိုသိဖို့လိုတယ်ပညာရေးပြပြတောင်းလိုက်မှာယောဂလက္ခဏာရှာတဲ့ခြင်းကအငင်းကြီးကြီးလေးလို့ကျွန်တော်တို့သုံးတက်တယ်။ဟိုအရှင်းရှင်းရနေပြီးတော့မှတို့ကဝန်ကြီးအကြိုက်တို့လူကြီးအကြိုက်တို့ဆို report ဟိုအရှင်းရှင်းကိုအမှားတွေတင်ခဲ့ကြတဲ့ခါတွေကဟိုအပြစ်ပေးခံရမှာဆိုလို့အရင်းယူခံရမှာဆိုလို့နာမည်ပြက်မှာဆိုလို့နေနေပြောင်းရမှာဆိုလို့ဆိုတဲ့အရာတွေ PR တွေနဲ့ဟို report တွေကိုရေးတဲ့ခါမှာလူကြီးကြိုက်ရေးခဲ့ကြတာလည်းများတယ်ပေါ့နော်။အဲလူကြီးကြိုက်ရေးခဲ့ရတဲ့အရာတွေကနေပြီးတော့မှကျွန်တော်တို့ကျောင်းသူကျောင်းသားတွေရောဒီ education sector တစ်ခုလုံးကို qualifications လို့ခေါ်တဲ့ဘာကောင်ဖြစ်စီတယ်လို့ကျွန်တော်တို့သတ်မှတ်တယ်။ဘာကြောင့်လဲဆိုပညာရေးအကုန်လုံးကိုကျွန်တော်သုံးသပ်ကြည့်တဲ့အခါမှာပညာရေးကဟိုမြန်မာနိုင်ငံရဲ့လူဦးရေ၅ပုံတပုံ၄ပါးလောက်ကိုပညာရေးတက်နေတဲ့အတော်တဘောကရှိတယ်လို့ပညာရေးကိုလေ့လာလိုက်ရတဲ့တဘောတဘောကရှိတယ်လို့သတ်မှတ်လို့ရတယ်။အဲဒီတစ်ခုပညာရေးစနစ်တစ်ခုအထိုင်မွှားတာနဲ့ဟိုအခုလို့ပြောမှဆိုလို့ရှိရင်ငါ့ဘုတ်တပုံတော့လူကတိုက်ရိုက်ထိပြီးတော့မှကျန်တဲ့ sector တွေကဟိုအင်တာရိုက်ထိတယ်လို့ကျွန်တော်တို့သတ်မှတ်လို့ရတယ်လ
ို့ဖြစ်နေတယ်ပေါ့န
ော်ဒီကတော့ diagnostics ရှာတဲ့ခါမှာတိကျပြတ်သားတဲ့ဟိုခါရီယာပြုပြင်တင်နေပါပြီပြုပြင်တင်နေတဲ့အကြောင်းအရာတွေကိုမှန်တိုင်းထုတ်ပြတဲ့ခါကိုလက်ခံဖို့လိုတယ်ပေါ့နော်ကျွန်တော်နမူနာတစ်ခုပြောပြမယ်ဆိုလို့ရှိရင်ဘိတ်တက်ကတူမှာတစ်ခါတော့ကျွန်တော်ကြုံခဲ့ရတဲ့ခါမှာသူကတုံးတရာခိုင်နှုန်းကိုကျောင်းတရာဖြည့်ဆည်းတယ်ကျောင်းတရာခိုင်နှုန်းကိုဖြည့်ဆည်းတဲ့ခါမှာသူကဒီဟိုတောင်ဝင်ရှိတဲ့သူတယောက်ကဗာရေးလဲဆို80ရာခိုင်နှုန်းဆိုပြီးတော့မှကျောင်းတက်တဲ့ရာခိုင်နှုန်းကစောစောစီးစီးဆိုလို့ရှိရင်ကျောင်းသားရဲ့မရောက်လာတတ်ဘူးနေဝေးဆိုတော့လေ80ရာခိုင်နှုန်းရင်းကောင်းနေတူတယ်ဆို80ရာခိုင်နှုန်းရေးလိုက်တယ်ရေးလိုက်တဲ့ခါမှာထွက်ချီလာရေးရတယ်အဲတောင်ဝင်ရှိတဲ့သူကဘာကြောင့်လဲဆိုလို့ရှိရင်ကျန်တဲ့တက္ကသိုလ်ကျောင်းတွေကတရားရာခိုင်နှုန်းတက်တယ်တဲ့ဟိုဘိတ်တက္ကသိုလ်နဲ့စစ်တက္ကသိုလ်က80ရာခိုင်နှုန်းဖြစ်နေလို့ပါဆိုပြီးတော့မှထွက်ချီလာရေးခိုင်းတယ
်ဟုတ်ကဲ့ဆရာ
ဘာကြောင့်တရားရာခိုင်နှုန်းမတက်တာလဲဆိုပြီးတော့အဲ့ဒီပြဿနာတွေကအခုချိန်ကြီးအဲ့အမှားတွေဖြစ်နေသေးဖြစ်နေသေးတယ်။ဘာကြောင့်တောင်းဝန်ရှိတဲ့သူတွေကဟိုဖြည့်ဆည်းနဲ့တောင်းလိုက်တာတွေသူကလိတ်တက်အောင်လိတ်ကြည့်ပေးလိုက်တဲ့လူအများအားဖြစ်ဖြစ်နေတတ်တယ
်။ဟုတ်ကဲ့
အဲ့ဒါကိုအမှန်တရားကိုလက်ရှိချိန်တွေကိုလက်ခံဖို့နဲ့လက်ရှိချိန်တွေမှာဘာကူစားရမလဲဆိုတဲ့အချက်ကိုသိပြီဆိုလို့ရှိရင်ကျွန်တော်စလို့ရတယ်လို့ဉာဏ်နဲ့သူတို့ဆွေးနွေးပြီးတော့တရား90တကြိမ်တော့မှလုပ်ထားတယ်လို့ပြောတယ်။ဒါပေမဲ့အချို့အချက်လက်တွေကကြတော့ဟိုတိကျမရဘူးတကယ်တမ်းကောက်တယ်ပုံနေတဲ့ဆရာဆရာမတွေတိကျရတဲ့နော်ဟုတ
်ကဲ့ဆရာ
ဘယ်လို့တာပဲဖြစ်ဖြစ်တို့ကောက်တယ်ပုံနေတာဖြစ်ဖြစ်တကယ်တမ်းလက်ငင်းလက်တွေမှာလုပ်နေတဲ့ဆရာဆရာမလုံးဝတိကျမရတဲ့ပြဿနာတွေကိုဟိုခေရုပ်ပေးတင်တယ်လို့ကျွန်တော်တို့အဲ့လိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တိုင်းဆွေးနွေးမဲ့တော်တော်ရှင်ဒီဖိတ်ခေါ်ပါမယ်သူကတော့နယော့ပြည်နယ်ဘက်ဖလိုမြို့ကကိုခိုင်ဆိုးပါကိုခိုင်ဆိုးဆွေးနွေးပါမြန်မာနိုင်ငံရဲ့လက်ရှိပညာရေးဘယ်လိုမြင်ပါသလဲခင်ဗျဟု
တ်ကဲ့ပါကျွန်တော်နှိုင်းရှင်ကြည့်မယ်ဆိုလို့ရှိရင်အင်ဒီရှင်းနိုင်ငံတွေနဲ့
နိုင်ငံချင်းပဲဆိုလို့ရှိရင်တော့မြန်မာနိုင်ငံကတော့အကောင်းဆုံးနောက်ကျနေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်88ကပေါ့ကျွန်တော်ကလည်းထိုင်းကိုရောက်တယ်။ထိုင်းရဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ရဲ့ကျွန်တော်မလေးရှားရဲ့ကျွန်တော်ရောက်ဟုတဲ့အိန္ဒိယရဲ့ကျွန်တော်ဒီလေးနိုင်ငံကိုကျွန်တော်ရောက်ဟုတဲ့ဒီလေးနိုင်ငံနဲ့ကျွန်တော်ညှိနှိုင်းကြည့်ကြည့်ပြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာကကျောင်းဆရာတွေကိုလာစားမလုံလောက်နေနဲ့ပေးထားတော့ကျောင်းဆရာတွေကနေပြီးရဟောတင်ညာရေးကိုသူတို့ကဟောကလေးတွေကိုမပြနိုင်ဘူး။ဒါဖြစ်ဆိုရင်နောက်ပြီးကျောင်းမှာတော်ရော်တွေပဲကြားလို့ရှိရင်အများကြီးပိုဆိုးတယ်။အဲဆရာဆရာမတွေကမတော်ဘူး။အဲတော့စပဒေါင်းနဲ့ပြရတာတွေကအများကြီးရှိတယ်။အဲတော့ဟိုထိုင်းဘုံမှာကအဲ့လိုမဟုတ်ဘူး။လာစားကိုအစိုးရဝန်ထမ်းတွေထဲမှာနေပြီးရသူတို့ကဒီဆရာဆရာမတွေကြားလို့ရှိရင်အစိုးရထဲမှာအဲ့ဒါသူတို့ကိုအပိုးပေးတယ်မလေးရှားမလေးကပိုးပေးထားတယ်ဟောဘင်္ဂလားဒေ့ရှ်မှာကျွန်တော်ကကလေးညားရှိတယ်သားတရားနဲ့သမီးတရားရှိတယ်အခုကျောင်းတက်နေတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့တော့သူတို့ကျောင်းဆရာတွေကိုသူတို့ကအပိုးပေးထားတော့ကျောင်းဆရာတွေကစာကိုစနစ်တကျပြင်ပေးတယ
်ဟုတ်ကဲ့ခင်ဗျ
အဲ့တော့မြန်မာနိုင်ငံမှာကတော့အဲ့လိုဒီလိုအဖြစ်နဲ့မရှိဘူးဖြစ်နေလို့မြန်မာနိုင်ငံရဲ့ပညာရေးဟာအောက်ဆုံးဖြစ်ကိုရောက်နေတယ်လို့ကျွန်တော်ကသွားရှင်တယ
်ဟုတ်ကဲ့ခင်ဗျကိုခိုင်ဆိုကျေးဇူးတင်ပါတယ်ကျွန်တော်နောက်တော့ရှိသူစရက်ဖိတ်ခေါ်ပါမယ်စလိုက်ဘွေကုန်းစလိုက်ပညာရေးအချိန်ဒီဘယ်အချိန်ဒီရောက်နေပါပြီလဲဘယ်လိုထင်ပါသလဲ
ဟုတ်ကဲ့အစမြင့်ပညာရေးစနစ်ကိုကျွန်တော်ဆွေးနွေးမယ်ဆိုရင်တော့အခုလောလောဆယ်ကတော့ဆရာပြောတဲ့အတိုင်းပဲအချိန်ဒီမကောင်းဘူးအခွန်ပဲရှိတယ်ရှိတယ်ဟောပညာရေးစနစ်မျိုးလို့ခေါ်မှာပေါ့နော်အဲ့တော့အထူးသဖြင့်ဒီအပိုင်းကိုပြောချင်တယ်ဆိုရင်တော့ academic procedure ပိုင်းမှာပြောချင်တယ်ဟိုကကျန်တဲ့ကိစ္စတော့ထားလိုက်တကယ်လို့များတက်တူဆိုတာကိုလေးဆိုတဲ့ဥစ္စာကဟို library ရေဆရာရေနောက်ပြီးတော့မှအဲ့ဒီသူတို့ပညာဖလှယ်နိုင်တဲ့နေရာတော့ community campus လို့ခေါ်မှာပေါ့အခုကမြန်မာနိုင်ငံတက္ကသိုလ်တွေကိုလေးတွေကိုကြည့်နေဆိုရင်တော့အကြီးအတွက်တော်တော်များတယ်အဲ့တော့တွားကြည့်နေဆိုတော့ဘာ library မှမရှိဘူးနောက်ပြီးတော့မှဆရာရီရလည်းပဲအချိန်တိုင်းမှာကျောင်းသားတွေနဲ့ available မဖြစ်နိုင်ဘူးအဲ့တော့ကျောင်းသားကဘယ်မှာပညာဖလှယ်ပြီးတော့ဘယ်မှာပညာတွားရစီရမှာလဲဟိုးနေဆိုနေဖြားတွေကိုသူတို့ตัวแรกขาจ้ะတော့ line card ပုံမှာပဲ more ပြီးတော့မှ india လာပြီးတော့ဘာ study မှမလုပ်ကြဘူးအဲ့တော့ငွေဘယ်လောက်ပဲကုန်မစဲ library ကိုသူတို့ bachelor level မှာ usable title အနည်းဆုံး6000ဥစီကိုပြောနေတာမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့ library ကိုကောင်းကောင်းဖြစ်တင်ဖို့လို့မယ်နောက်ပြီးတော့ CRE ကိုထိုက်ကလည်းကျွန်တော်ဒီကုန်တက္ကသိုလ်မှာ master ဟိုလုံးလုံးကတောင်းတာတွေကိုစာတင်ပေးတော့ဒီတောင်းတာတွေရလည်းပဲစာမတော်တာထားလိုက်ဒုစီယာကိုဒီစီအရီကိုထိုက်ကအင်္ဂလိပ်စာမှမနိုင်တာအဲ့တော့ English medium ကအင်္ဂလိပ်လို့ never discuss မလုပ်နိုင်ဘူးဒီစီအရီကိုထိုက်ကလည်းအများကြီးလိုရတယ်ဆိုတော့ဒီမြန်မာနိုင်ငံကတော့ private တက္ကသိုလ်တွေဘာတွေကိုလိုက်ဒီဆိုတော့ကခုမပြုတ်မချင်းတော့ဒီတိုင်းပဲတန့်သွားနေမှာအဲ့တော့ private ကျောင်းဒီဟိုတက္ကသိုလ်ကိုလိုက်ဒီကကျွန်တော်အခုလေးစီတင်ပေးနေတဲ့ဟို visiting professor လို့နေရတဲ့ private ဟို school တွေကဟိုအစိုးရကရန်နိုင်သွားပြီဆိုတော့ဘာစနစ်မှအခုလောလောဆယ်တော့ academy procedure မှာအမှန်တမ်းနောက်ကျနေတယ်လို့အဲ့တော့စစ်ဘူးရဲ့နောက်ဘရမဘွေရဲ့ကျက်ငွေရဲ့အဲ့ဒါတော့အဖောင်းပွားဆုံးလို့အဲ့လိုပဲဝေဖန်ပြစေ
ဟုတ်ကဲ့ slide ဘွေကိုကျေးဇူးများကြီးတင်ပါတယ်ဒေါက်တာကာမိုးသူဒေါက်တာသူမမဖြူဖြူအောင် slide ဘွေကိုကိုခိုင်ဆိုးနားဆင်သူဒေါက်တာရှင်အောင်လုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ညီငါနေညာကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအင်ဒိုနီးရှားအစိုးရသဘောဝဝန်ကျင်ထိန်းသိမ်းရေးအဖွဲ့နဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာကမ္ဘာသဘောဝတော်ရင်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ရေးရစံတို့နဲ့လက်တွဲပြီးလှုပ်ဆောင်တဲ့ TFCA ကာလီမန်တန်အပူပိုင်းတစ်တော်ထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာဌာနကမကြသေးခင်ကပဲအင်ဒိုနီးရှား NGO အဖွဲ့တွေအတွက်စီမံကိန်းရန်ပုံငွေ14ခုကိုချထားပေးလိုက်ပါတယ်ဒီ NGO အဖွဲ့တွေဟာအပူပိုင်းတစ်တော်ထိန်းသိမ်းရေးသဘာဝတည်ရန်စားတတ်နဲ့တောရင်းတရိဆိုင်ကာကွယ်စောင့်ရှောက်ရင်းနဲ့တစ်တော်ကိုမှီခိုးနေရသူတွေရဲ့လူမှုဘဝတိုးတက်လာစေဖို့အတွက်အဲ့ဒီလူမှုအတိုင်းဝိုင်းတွေနဲ့လက်တွဲပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်။ TFCA ရဲ့ကြီးကြပ်မှုနဲ့ကယ်လီမန်တန်ဒေသမှာတစ်တော်ထိန်းသိမ်းရေးစူးစမ်းတဲ့အနေနဲ့ဒေါ်လာ28တန်းခွဲရထားတဲ့စီမံကိန်းမှာဒါဟာတတိယပတ်လှုပ်ဆောင်မှုဖြစ်ပါတယ်။သဘောဝဝင်ချင်ကိုထိမ့်သိရင်အကျွေးလျှော့ပေးဖို့အတွက်သဘောတူညီချက်ကို2011ခုနှစ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါဟာတစ်တော်တည်ရန်စားတရေရှိခံဖို့စီမံခန့်ခွဲမှုဇီဝမျိုးကွဲများထိမ့်သိဆောင်ရှောက်ရေးနဲ့ တက်တော်ဝင်းကျန်လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်စေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီစီမံကိန်း14ခုကိုပူးတွဲပြီးဆောင်ရွက်မယ်။အင်ဒိုနီးရှား NGO အဖွဲ့တွေဟာကလီမန်တန်အရှိအနောက်နဲ့အလဲပိုင်းဒေသတွေမှာအကောင့်ထည့်ပေါ်ကြရမှာဖြစ်ပါတယ်။အခုအသစ်ချမှတ်ပေးလိုက်တဲ့စီမံကိန်းတွေကလည်းအပူပိုင်းတက်တော်တွေထိမ့်သိမ့်ဖို့အတွက်တက်တော်ကိုမှီခိုနေထိုင်တဲ့ဒေသခံတွေရဲ့လူမှုဘဝတိုးတက်လာစေဖို့သူတို့ကိုမက်လုံးပေးပြီးဒေသရင်းဖွံ့ဖြိုးရေးတက်တော်စီမံခန့်ခွဲရေးဆိုင်ရာမပြေလည်မှုတွေကိုဖြည့်ရှင်းနိုင်ရင်းနဲ့တဘာဝဝန်းကျင်ထိမ့်သိမ့်မှုနဲ့ဆက်ဆက်နေတဲ့ခီးသွွားလုပ်ငန်းတွေကိုလှုပ်ဆောင်စေမှာဖြစ်ပါတယ်။ဒီအထက်ကတချို့စီမံကိန်းတွေဟာကြန့် ARD လင်းပိုင်နဲ့ Orangutans မြောက်ဝံတွေလိုမျိုးတုံးပြောက်ွယ်လို့နေပါဖြစ်နေတဲ့မျိုးစိတ်တွေထိမ့်သိမ့်ရေးလုပ်ငန်းတွေလည်းပါဝင်ပါတယ်။2009ခုနှစ်ကစပြီးအမေရိကန်အစိုးရကအင်ဒိုနီးရှားအစိုးရရဲ့တက်တော်ထိန်းသိမ်းရေးဂျိုးပန်းချက်တွေကိုထောက်ခံပံ့ပိုးပေးဖို့လက်တွဲလှုပ်ဆောင်လာခဲ့တာပါဒီ TFC ရဲ့သဘောတူညီချက်3ခုအရာအင်ဒိုနီးရှားအစိုးရကပြန်ပြီးပေးဆပ်ရမယ့်အကြေတွေကိုဆူမာထရာနဲ့ကာလီမန်တန်အပူပိုင်းတက်တော်တွေထိန်းသိမ်းစောင့်ရှောက်ရေးလှုပ်ဆောင်မှုတွေနဲ့အလဲအထက်လုပ်ပြီးရှော့ချပေးခဲ့တာဖြစ်ပါတယ်ဒီလိုလှုပ်ဆောင်မှုတွေကနေဇီဝမျိုးကွဲတွေကာကွယ်စောင့်ရှောက်မှုတက်တော်ရေရှည်တုံးအောင်နဲ့တတော်ထိမ့်သိမ်းရေးဆိုင်ရာမူဝါဒတွေချမှတ်မှုမှာဒေသခံတွေကိုယ်တိုင်ပါဝင်ပြီးခိုင်မာတဲ့အုတ်မြစ်တွေချမှတ်နိုင်မှာဖြစ်ပါတယ်။ဒီ TFCA ကာလီမန်တန်သဘောတူညီချက်ကို KRD Foundation ကနေစီမံခန့်ခွဲတာဖြစ်ပါတယ်။အခုလိုသဘာဝဝန်းကျင်ထိမ့်သိမ်းရင်အကျွေးလျှော့ပေးတဲ့လှုပ်ဆောင်မှုကနေကမ္ဘာပေါ်မှာမျိုးစိမ်မျိုးကွဲအစုံစုံအပူပိုင်းမိုးတက်တော်တို့ကိုထိမ့်သိမ်းဖို့အတွက်အင်ဒိုနီးရှားအစိုးရနဲ့မိတ်ဆွေတွေနဲ့လက်တွဲပြီးလှုပ်ဆောင်ရတာကိုအမေရိကန်ပြည်ထောင်စုကဂုဏ်ယူပါတယ်လို့ဒီလုပ်ငန်းဆောင်ဆိုင်ရာယာယီလက်ထောက်အကြီးအကဲမတ်ခ်ကလပ်ကပြောပါတယ်တက်တော်တွေကိုကာကွယ်စောင့်ရှောက်ပေးတာဟာစုံလင်လှတဲ့ကမ္ဘာဇီဝမျိုးကွဲတွေကိုထိမ့်သိမ်းရေးအပြင်ဒေသခံတွေရဲ့လူနေမှုဘဝတွေရေရှည်တည်တံ့ရေးနဲ့တက်တော်တွေရေရှည်ထိမ့်သိမ်းရေးမှာလည်းအထောက်ကူရစေမှာဖြစ်ပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းတီးပြအပ်ပါတယ်။ VOA မြန်မာဘိုင်းဗုဒ္ဓနဲ့မနက်ဘက်ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချက်ကိုမဆုမြတ်မှုကြင်ညာပေးပါမယ်ရှင
်။သမ္မတအဖြစ်နောက်ဆုံးမိန့်ခွန်းပြောကြားမဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီရှီကာဂိုမြို့မှာရှောင်းနေပါပြီ။အခုအတန်းလွှင့်ပြီးနိုင်ပိုင်းအကြာမှာပဲသမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုရှီကာဂိုမြို့ကနေပြီးတော့နှုတ်ဆက်မိန့်ခွန်းပြောကြားမှာပါ။သူထမ်းဆောင်ခဲ့တဲ့သမ္မတသက်တမ်း၈နှစ်အတွင်းမှာအောင်မြင်ဆောင်ရွက်နိုင်ခဲ့တဲ့ကိစ္စတွေနဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်ကိုယ်တိုင်ပါဝင်စ조사ချဖို့တိုက်တွန်းချက်တွေကိုသမ္မတအိုဘားမားရဲ့မိန့်ခွန်းထဲမှာပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်။မိန့်ခွန်းပြောကန်ဒီအထိသမ္မတကိုယ်တိုင်မိန့်ခွန်းကိုပြင်ဆင်နေတယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချဲလ်စတန်မြို့ကသမိုင်းဝင်လူမဲဖျားရှိခိုးကြောင်းမှာလူပေါင်း၉ယောက်ကိုတပ်ပစ်ခဲ့သူကိုပြည်ထောင်စုဂျူရီအဖွဲ့ကအင်္ဂါနေ့တုန်းကတေတံချမှတ်လိုက်ပါတယ်။လူပြူကြီးစိုးရေးဝါဒီလို့သူကိုယ်သူပြောတဲ့အသက်22နှစ်အရွယ်ဒီလန်ရူဖာ2015ခုနှစ်တုန်းကအမန်နူရယ် AME ဖျားရှိခိုးကြောင်းမှာအာဖရိကန်အမေရိကန်တွေကိုတနက်နေ့ပြစ်ဒဏ်မှုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့လတုန်းကပဲတရားရုံးကဆုံးဖြတ်ခဲ့ပါတယ်။အမျိုးသမီး10ယောက်အမျိုးသား2ယောက်ပါတဲ့ဂျူရီအဖွဲ့ကအင်္ဂါနေ့တုန်းကဒီ3နိုင်လောက်ကြာအောင်လို့ချင်းနှိုင်းဆစဉ်းစားခဲ့ပြီးတဲ့နောက်မှာတော့တေးတဲ့အပြစ်ပေးဖို့အတွက်တညီတညွတ်ထဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အခုအပြစ်ဒဏ်ကြောင့်စာနာစိတ်ကင်းမဲ့တဲ့ roof ရဲ့လက်ချက်နဲ့တေဆုံးခဲ့ရသူတွေအသက်ပြန်ရှင်အောင်လုပ်နိုင်မှာမဟုတ်ပါဘူးလို့ရှေ့နေချုပ် Loretta Lynch ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ Charleston မြို့နဲ့ American နိုင်ငံအတွက်ဖြစ်ခဲ့တာကိုပြည်ပေါင်းကားချနိုင်ဖို့အထောက်အကူတချို့ဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။ကဘာဖလားဘောလုံးဘောလုံးဝယ်ရီမှာလက်ရှိ32တင်းကနေ48တင်းအထိတိုးချဲ့ဖို့အတွက်ကဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့အုပ်ချုပ်ရေးကောင်စီမှအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။2026ခုနှစ်ကစပြီးကဘာဖလားဘောလုံးပွဲတွေမှာအသင်း3တင်းစီပါတဲ့အုပ်စု16စုကပထမအဆင့်ကန်ကြရမှာပါ။အုပ်စုပက်လေကန်ပြီးတော့စုစုပေါင်းတက်လာမဲ့32တင်းအလှည့်ကြရင်တော့ရှုံးထွက်ကန်ကြရမှာဖြစ်ပါတယ်။ဘောလုံးပွဲကျင်းပချိန်ကလည်း32ရက်ကြာသွားမှာဖြစ်တယ်လို့စုစုပေါင်းပွဲစဉ်ပေါင်းကလည်း64ပွဲကနေပွဲပေါင်း80ဖြစ်သွားမှာဖြစ်ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြမွန်ကြေညာခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်တော် ကျမရှားဖောင်ပါ VOA American တန်ပေါ်ဒူနေမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.